Welcome to the Voice of America in Burmese.
Mingla nya jan ma sot da shin mya shin. View American tan ye 2019 khu ne February 13 ye boudhu ne nya bai season ni go American piyang su myo do Washington DC ga ni dai yai thout lwin pe ni ba bi shin.ကျမများသတင်းအောင်ပါရှင်ဒီကနေ့ညနေပိုင်းစီစဉ်တွေကိုတောင်းယူတင်ဆက်ပေးပါမယ
်ကျွန်တော်အောင်လင်ဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့နေဆက်လွန်ညိုင်းနဲ့ပတ်သက်လို့အမေရိကန်လွတ်တော်အမတ်တွေကြားရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောလိုက်ပါတယ်ကင်နီတန်းသားတွေကိုဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နှင်းနေတဲ့လူရဲတွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးထုကိုယ်စားလှယ်ရန်ကြီးလီကတောင်းဆိုပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နေတူကြီးညာပေးမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်နာဆင်းရဲမဲ့သတင်းလွှာဒီမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဒီကနေ့မြေခီးစဉ်အတွင်းတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခီးမှာကြုံခဲ့ရတယ်လို့တိုင်းဒေသကြီးအစိုးရအဖွဲ့ပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေပါရင်ဆိုင်ခဲ့ရတဲ့အကြောင်
းဒေါက်တာဆန်းစုကြည်နဲ့ပြည်သူနဲ့တွေ့တဲ့အတိုင်းပါဆိုတော့အောက်ရောက်မှုရှိတော့ပေါ့နော်ဒါနဲ့ဒီမိဘလေးပုံမှာပြန်ကြည့်က
ြပါဦး။ဒေမျိုးဒေတာခန်တူပြောသွားတာပါ။နောက်ပိုင်းမှာပြည်စုံကနာဆင်ရပါမယ်။ဒီသတင်းလွှာနဲ့အတူမင်းပြမျိုးနဲ့ကြေးရအုပ်ချုပ်ရေးမှုတူလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးမင်းမြန်းချက်နဲ့အပြစ်ရစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့ကိုယ်စားလှယ်တွေဒီကနေ့နေပြည်တော်မှာ21ရာစုပင်လုံအမြန်ဆုံးပြန်လည်စတင်နိုင်ရေးအတွက်ဆွေးနွေးကြတဲ့အကြောင်းစတဲ့စိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းနားဆင်ရပါမယ်။ဒုတိယပိုင်းနိုင်ရွက်မှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါရှင
်။မက္ကဆီကိုနိုင်ငံနဲ့နေဆက်မှာတားဆီးတွေကိုအကန့်အသတ်နဲ့ဆက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေကြားရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့ကြောင်းပြောဆိုလိုက်ပါရဲ့။ဒါပေမဲ့လည်းခြေတင်ညင်းကုန်ပြီးနောက်တစ်ချိန်အစိုးရလုပ်ငန်းတွေရပ်ဆိုင်ရမယ်အလားအလာမျိုးတော့မမြင်တဲ့အကြောင်းလဲမနေ့ကပဲပြောဆိုလိုက်တာပါ။ဒီစမှာတတိုင်းကာဝသမရကဒေါ်လာ 5.9 ဘီလီယံတောင်းခံထားပေမဲ့သဘောတူညီချက်မှာတော့88ကီလိုမီတာရှိတဲ့နေဆက်မှာချန်စီယိုသစ်ကာဝတိစမှာ3ဘီလီယံကျော်သာထည့်သွင်းထားပြီးသမရကလက်မှတ်ထိုးမဲ့သဘောမျိုးလည်းပြောဆိုထားပါတယ်သမရကလက်ခံမဲ့ဆိုရင်တော့အမေရိကန်မှာစံချိန်ချိုးလောက်35ရက်ကြာအစိုးရရန်နေရတဲ့စိတ်တပိုင်းရန်နာခဲ့ရပြီးပြီးခဲ့တဲ့လတဲ့ချက်မှာအဆုံးသတ်ခဲ့ရတဲ့အဖြစ်မျိုးရှောင်ရှားနိုင်မှာပါသမရထရန့်ကတော့အစိုးရလုပ်ငန်းတွေရက်ဆိုင်မှုမလိုလားသလိုရက်ဆိုင်မှာမဟုတ်ကြောင်းလည်းပြောဆိုထားပါတယ်လွှတ်တော်ရဲ့ခွင့်ပြုချက်မလိုပဲနေဆက်မှာတတိုင်းတူချက်တိစောက်နိုင်မဲ့နီလန်းတွေကိုရှာဖွေသွားမှာဖြစ်ကြောင်းလည်းပြောဆိုထားပေမဲ့အတိုက်ခံဒီမိုကရက်တစ်ကဥပဒေကြောင်းအရစိန်ခေါ်မှုတွေနဲ့လည်းကြုံရနိုင်ပါတယ်ပါတီကြီးနှစ်ခုကလွှတ်တော်ကိုယ်စားလှယ်တွေကြားစစ်ဆန်ညှိနှိုင်းပြီးတင်းလာနေကရရှိထားတဲ့သဘောတူညီချက်ကိုတော့ပြန်လည်ဆက်စစ်တုံ့တက်နေတဲ့အကြောင်းလဲသမ္မတကပြောဆိုထားပါတယ်
။အမေရိကန်နဲ့တရုတ်နိုင်ငံကြားကျင်းပနေတဲ့ကုန်သွယ်ရေးဆိုင်ရာဆွေးနွေးပွဲရဲ့အဆုံးသတ်ဖို့နေ့ကလာနေချိန်မှာပဲအခွန်တိုးကောက်မဲ့နေ့အဖြစ်သတ်မှတ်ထားတဲ့ရက်မှာတရုတ်ကုန်နေအပေါ်အခွန်တိုးကောက်ဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာသတင်းထောက်တွေကိုပြောပါရယ်။တရုတ်နဲ့အမေရိကန်နိုင်ငံကြားကုန်သွယ်ရေးနဲ့ပတ်သက်လို့မတ်လ၁ရက်နေ့မှာသဘောတူညီမှုမရနိုင်ရင်တော့ဒေါ်လာဘီလျံ200ဖို့ရှိတဲ့တရုတ်သွင်းကုန်တွေကိုအခွန်30ရာခိုင်နှုန်းကောက်ခံနေရက25ရာခိုင်နှုန်းထိအမေရိကန်ဘက်ကတိုးမြှင့်ကောက်ခံတော့မှာပါ။တရုတ်သွင်းကုန်တွေအပေါ်လက်ရှိအမေရိကန်ကောက်ခံတဲ့အခွန်နှုန်းသားကြောင့်တရုတ်ရဲ့စီးပွားရေးတွေအားနယ်လာနေချိန်မှာအမေရိကန်အစိုးရဘဏ္ဍာငွေတွေအတော့ကိုတိုးလာနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ဒီအတွက်ကြောင့်တရုတ်တို့ဘက်ကကုန်သွယ်ရေးဆိုင်ရာသဘောတူညီမှုရဖို့အပြင်ထန်လိုလားနေတယ်လို့လည်းသမ္မတထရမ့်ကပြောပါရယ်။ကုန်သွယ်ရေးသဘောတူညီမှုကိုလည်းတစ်နှစ်လောက်သာအမြင်ကောင်းစေမယ့်ဟန်ပြသဘောမျိုးမဟုတ်တဲ့စစ်မှန်တဲ့ကုန်သွယ်ရေးသဘောတူညီမှုဖြစ်ဖို့လိုလားတယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗန်မနူချင်နဲ့ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လစ်တင်ဂါတို့တရုတ်နိုင်ငံဘီဂျင်းမြို့ကိုရောက်ရှိနေပြီးတရုတ်တာဝန်ရှိသူတွေနဲ့ကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနေကြသလိုဆွေးနွေးပွဲအခြေအနေကောင်းတယ်လို့လည်းသမ္မတထရမ့်ကပြောပါရယ
်ဒီမိုကရက်ကိုယ်စားလှယ်ဆွေးပြထားတဲ့တန်ရှင်းတဲ့စွမ်းအင်အသုံးပြုရေးဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ဖို့လက်ခံမဲ့ကြောင်းထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကပြောလိုက်ပါရယ်ဥပဒေရန်ထဲမှာတော့ကာဗွန်အခြေခံလောင်စာတွေအစားတန်ရှင်းတဲ့ပြည့်ပြည့်မြဲစွမ်းအင်တွေကိုအစားထိုးသုံးစွဲတော်ဖို့အစိုးပြထားတာပါထက်လွတ်တော်ဥက္ကဋ္ဌ McConnell ပါဝင် Republican ကိုယ်စားလှယ်ကတော့ဥပဒေကြမ်းဟာ American စီးပွားရေးကိုထိခိုက်နိုင်တယ်ဆိုပြီးသဘောမကျကြပါဘူး။ Donald Trump ကလည်းအစိုးပြုထားတဲ့ဥပဒေမူကြမ်းဟာ American ရဲ့စွမ်းအင်တွေကိုဖျက်တောက်ရရောက်တဲ့အကြောင်းတင်းလာနေတုန်းကပဲထောက်ခံသူတွေကိုမင်းငွန်းပြောရမှာဝေဖန်ပြောဆိုထားတာပါ။ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့ Republican အနေနဲ့ညာသူတို့ဖောက်ပြန်မှုတွေကိုရင်ဆိုင်မှုဘာတွေစီစဉ်ထားတယ်ဆိုတာကိုသိရှိလိုတဲ့အကြောင်းမင်းငွန်းထုတ်ပါတယ်။တန်ရှင်းတဲ့စွမ်းအင်အသုံးပြုအစိုးရကပုံမူရင်းနှီးမြှုပ်နှံသွားဖို့နဲ့ကာဗွန်အခြေခံလောင်စာအသုံးပြုမှုတွေကိုတဖြည်းဖြည်းရှင်းပြသွားဖို့ရည်ရွယ်ထားတဲ့ဥပဒေမူကြမ်းကိုတော့ ထလွတ်တော်မှအတွက်မာကင်းနဲ့ဟောလွတ်တော်မှအလက်ဇန်ဒရီယာအိုကာရှီယိုကော့တက်စ်တို့ကပူးတွဲတင်ပြီးအသေးစိတ်ချက်လက်တွေကိုတော့ဆက်လက်ဆွေးနွေးညှိနှိုင်းကြရအောင်မှလည်းဖြစ်ပါတယ်
မက္ကစီကိုနိုင်ငံကမိုးရေရာစာအယ်ချာပိုဂူစမန်ကိုမိုးရေဆေးဝါးမောင်းကုမှုအပြင်အခြားပတ်သက်နေတဲ့ဆွဲချက်တွေမှပြင်မှုထင်ရှားကြောင်းနယူးယောက်မြို့တရားရုံးတစ်ခုကဆုံးဖြတ်လိုက်ပါတယ်။အယ်ချာပိုအပေါ်ဆွဲချက်တင်ထားတဲ့ပြင်မှု၁၀ခုစလုံးကိုဂျူရီလူကြီးတွေက၆ရက်ကြာကြားနာစစ်ဆေးပြီးပြင်မှုထင်ရှားကြောင်းအင်္ဂါနေ့ကဆုံးဖြတ်လိုက်တဲ့အတွက်ထောင်သာသက်သက်ကြားမယ်အလားအလာရှိနေပါတယ်။အယ်ချာပိုရဲ့အမှုကို၃လကြာစစ်ဆေးပြီးတော့အပြစ်ရှိကြောင်းဆုံးဖြတ်ခဲ့တာဟာကမ္ဘာအကြီးဆုံးနဲ့အမြတ်အများဆုံးရနေတဲ့ဆီနိုလာမိုးရေဂိုင်းပေါ်သူ့ရဲ့အုပ်ချုပ်မှုကိုအဆုံးသတ်လိုက်တာဖြစ်တယ်လို့ဗဟုအစိုးရရှိနေတွေကပြောပါတယ်ကိုလံဘီယာမွေးရခိုင်တွေချက်ပြီးထုတ်လုပ်ခဲ့တဲ့ကူကင်းတွေကိုအမေရိကန်နိုင်ငံနဲ့တင်ပို့ပေးခဲ့တဲ့1980ခုနှစ်တွေမှာအယ်ချာပိုတကူထွာလာတာဖြစ်တယ်လို့လည်းအစိုးရရှင်တွေကပြောပါတယ်အသက်60နှစ်အရွယ်အယ်ချာပိုကိုနောက်ထပ်ထောင်ပေါက်မပြေနိုင်အောင်အမေရိကန်ကလုံခြုံရေးအမြင့်ဆုံးချထားတဲ့ထောင်ကိုပို့မဲ့ပုံရှိပါတယ်2019ခုနှစ်မှာအယ်ချာပိုကိုပြန်ဖမ်းမိပြီးတော့အမေရိကန်စီလွှဲပြောင်းမပေးခင်သူဟာမက္ကစီကိုနိုင်ငံကထောင်ကနေနှစ်ကြိမ်ထွက်ပြေးလက်မြောက်ခဲ့ဖူးပါတယ်
အတန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပေါ်ဒူးနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကြားပြင်းနဲ့လွယ်ကုံမျိုးမှာဗိုလ်ချုပ်အောင်ဆိုင်ရုပ်ထုစိုက်ထူတာကိုကန့်ကွက်ဆန္ဒပြခဲ့ရတဲ့ကင်နီတိုင်းရင်းသားတွေကိုအာဏာပိုင်တွေဖမ်းဆီးရေးယူပြီးအင်အားသုံးနှိမ်နင်းနေတဲ့လူရက်တွေကိုရပ်တန့်ဖို့ကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆွဲကတောင်းဆိုလိုက်ပါတယ်။ရေတပ်ဖွဲ့ကရောဘတ်ချီဇန်သုံးနှိမ်နင်းခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ထိခဲ့တဲ့အရေရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်ဆွဲရန်ကြီးလေးကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အစိုးရကလူနည်းစုတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့တိုင်းပြည်ညီညွတ်ရေးနဲ့ငြိမ်းချမ်းပြီးဒီမိုကရေစီရရှိဆောင်ရွက်ဖို့ပြက်ကွက်တဲ့နောက်ထပ်ဆန္ဒမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြေညာချက်မှာထုတ်ကိုယ်ဆွဲကပြောဆိုထားပါတယ်။ငြိမ်းချမ်းစွာစုဝေးပြီးကိုယ်စိုးရိမ်မခင်တဲ့ကိစ္စတွေအပေါ်သဘောထားဆန္ဒထုတ်ဖော်သူတွေရဲ့အခွင့်အရေးကိုလေးစားဖို့လဲမြန်မာအစိုးရကိုတိုက်တွန်းခဲ့တာပါ။လိုက်ကွန်မြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူခဲ့တဲ့ပြည်နယ်စုရရဲ့အစီအစဉ်ကိုကန့်ကွက်တဲ့အနေနဲ့ရောအစိုးရဆန္ဒပြပွဲတွေအတွင်းဖက်စစ်ခံရတဲ့တက်ကြွလှုပ်ရှားသူကရင်နီလူငယ်တွေကိုပြန်လွတ်ပေးဖို့ပါတောင်းဆိုဆန္ဒပြခဲ့ကြတဲ့ထောင်ချီရလူကိုတော့မနေ့ကပဲရဲတွေကရဘာချီတွေမိသက်ပတ်တွေတုံးနှိမ်နင်းခဲ့ပါတယ်။ညနာနဲ့ခန္ဓာကိုယ်ရေပေါ်မှာဒဏ်ရာရရှိခဲ့ကြတဲ့ဆန္ဒပြသူတွေရဲ့သူထွက်တံရုံတပ်ပုံတွေကလည်းအင်တာနက်လူမှုကွန်ရက်တွေမှာပြန့်နှံ့နေတာပါ။ကံကွန်မှုတွေကြုံရတဲ့အတွက်ဗိုလ်ချုပ်အောင်ဆန်းရုပ်ထုဆက်တူမဲ့အစီအစဉ်ကိုပြည်နယ်စုရကပြီးခဲ့တဲ့နှစ်မှာဆိုင်းငံ့ထားပေမဲ့ဇန်နဝါရီလ31ရက်နေ့မှာစိုက်တူခဲ့ရာကဆန္ဒပြပွဲတွေတကြောပြန်ပေါ်ပေါက်ခဲ့တာလည်းဖြစ်ပါတယ်။ကြားပြည်နယ်မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုဆက်တူတာကိုငြင်းငြင်းချမ်းချမ်းကန့်ကွက်ဆန္ဒပြသူတွေကိုဖမ်းဆီးအရေးယူမှုတွေနဲ့ဖိနှိပ်မှုတွေကိုကန့်ကွက်တဲ့အနေနဲ့ရန်ကုန်မြို့ဗန်ဒူလာပန်းချံမှာလည်းမနေ့တုန်းကပဲရန်နဲ့ချီတဲ့လူတွေစုဝေးဆန္ဒပြခဲ့ကြပါတယ်။
အိန္ဒိယနိုင်ငံမြို့တော်ဒေလီကဈေးသက်သာတဲ့ဟိုတယ်တစ်ခုမီလောင်လို့မြန်မာအမျိုးသမီးနှစ်ဦးအပါအဝင်လူ18ဦးသေဆုံးခဲ့ရတာဟာလျှက်စစ်ဝါယာကျိုးရှော့ဖြစ်တာကြောင့်ဖြစ်ပုံရတယ်လို့အိန္ဒိယရဲတွေကပြောပါတယ်။အင်္ဂါနေ့ကမီလောင်မှုကြောင့်လူ4ဦးလည်းဒဏ်ရာရသွားတယ်လို့တစုံတစ်ယောက်ရဲ့လက်ချက်ကြောင့်ဖြစ်မယ်ဆိုရဲတန်ရဖြစ်စားတော့မတွေ့ရဘူးလို့ New Delhi ရဲမင်းကြီးအမစ်ရှာမာကဒီကနေ့ပြောပါတယ်။ကာရိုဘတ်အရက်မှာရှိတဲ့ Apit Palace Hotel မိလောင်မှုမှာတည်ဆုံခဲ့ရသူအများစုကမိခိုးမုံလို့ဖြစ်တယ်လို့လဲ Daily ကျမရေးဝန်ကြီး Sayanda Kumar James ကပြောပါတယ်ဟိုတယ်ဆောက်လို့ရေးသမားတွေကိုလေးတက်တာဆောက်ဖို့ခွင့်ပြုမိသားဌာနကခွင့်ပြုထားပေမဲ့6ထပ်အထိဆောက်လို့ခဲ့တာပါအဲ့ဒီထဲမှာလုတ်ပိုင်ခွင့်ရမထားတဲ့မိဖို့တခုကိုလဲဟိုတယ်အမိုးမှာ Fiber Glass ဖမ်းမြင်ထရနဲ့ထဲဆောက်ထားတယ်လို့ကျမရေးဝန်ကြီး James ကပြောပါတယ်
တောင်ဝင်းကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပေးရေးရွေးကောက်ပွဲကော်မရှင်ကခြေကောင်းရိဆိုင်ရာတရားရုံးကိုဒီနေ့ပဲရှောက်ထားလိုက်ပါတယ်။ထိုင်းနိုင်ငံရဲ့စီမင်းခံပရင်းစနစ်နဲ့ဒီမိုကရေစီနည်းကျဆွေးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချုပ်ပေါက်တယ်ဆိုပြီးထိုင်းရဆာချက်ပါတီကိုဖျက်သိမ်းပေးဖို့ကော်မရှင်ကတိုင်ချလိုက်တာပါ။မလ24ရက်နေ့မှာကျင်းပမဲ့ဝန်ကြီးချုပ်တဲ့ရွေးချယ်မဲ့ရွေးကောက်ပွဲမှာမင်းသမီးဥပိုရတနာမဟီရောပါတီကိုစားပြုရှင်ပြိုင်မှုထိုင်းရဆာချက်ပါတီကပြီးခဲ့တဲ့တောက်ကြနေ့မှာအဆုပ်ပြုခဲ့တာဖြစ်ပါတယ်။အခုကအသက်68နှစ်အရွယ်ရှိဖြစ်တဲ့ထိုင်းပြည်ရဲ့အမတော်မင်းသမီးဥပိုရတနာ1992ခုနှစ်မှာအမေရိကန်နိုင်ငံသားတူနဲ့လက်ထပ်ခဲ့ပြီးတော်ဝင်မိသားစုရဲ့ရာကိုဆွံ့လုခဲ့တာပါ။နောက်ပိုင်းမှာတော့ခင်မုန်းပြသူနဲ့ကွာရှင်းထားပါတယ်။ဒါပေမဲ့လည်းဘီရင်မဟာဝစီယာလောင်ကွန်ကတော့တော်ဝင်မိသားစုဝင်ဖြစ်တဲ့အတွက်ဝန်ကြီးချုပ်ဖြစ်ရှင်ပြိုင်မဲ့လို့ရ ခြေခံဥပဒေနဲ့မညီသလိုတင့်တော်တဲ့လုပ်ရမဟုတ်တဲ့အကြောင်းပြောဆိုခဲ့တာပါ။ယူကောက်ပွဲကော်မရှင်ကလည်းတတ်မှတ်ချက်နဲ့မကိုက်ညီတဲ့အကြောင်းတင်းလာနေတုန်းကပဲဆုံးဖြတ်ထားပါတယ်။မင်းသမီးဥပိုလ်ရထနာကတော့တိုင်းပြည်နဲ့ထိုင်းပြည်သူတွေအလုံးအတွက်အလုတ်ကျွေးပြုဖို့ရိုးရိုးသားသားရည်ရွယ်ခဲ့ပေမဲ့ဒီကနေ့အချိန်မှာမလိုလားတဲ့ပြဿနာတွေကြုံရတဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းအင်တာနက်လူမှုကွန်ရက်ကနေပြောဆိုထားတာပါ။ယူကောက်ပွဲကော်မရှင်ကဖြစ်သိမ်းဖို့တိုင်ကြားခံရတဲ့ထိုင်းရဆာချပါတီဟာပြပမှာတင်းချောင်နေတဲ့ဝင်းကြီးချောတက်စင်ရှင်နာဝတ်နဲ့ဆက်နွယ်တဲ့ပါတီတစ်ခုလည်းဖြစ်ပါတယ်
။ဩစတြေးလျနိုင်ငံမှာခေါလွန်ခွင့်ရဖို့ကြိုးပမ်းသူတွေကိုထိန်းသိမ်းထားတဲ့အငင်းပွားစရာစခန်းတွေကိုပြန်လည်ဖွင့်လှစ်မယ်အကြောင်းဝင်းကြီးချော Scott Morrison ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဩစတြေးလျနိုင်ငံ Perth မြို့အနောက်မြောက်ဘက်ကီလိုမီတာ 2500 အလောက်အကွာအိန္ဒိယသမုဒ္ဒရာတွင်ကဩစတြေးလျနိုင်ငံပိုင် Christmas Island ကျွန်းပေါ်ကထိန်းသိမ်းစခန်းကိုတော့လွန်ခဲ့တဲ့လေးလကတည်းကပိတ်ထားခဲ့တာပါ Pacific သမုဒ္ဒရာထက်ကကျွန်းနိုင်ငံတွေဖြစ်ကြတဲ့ Nanuo နဲ့ Papua New Guinea တို့ကစခန်းတွေမှာထိန်းသိမ်းထားတဲ့ခေါလွန်ခွင့်ရှောက်ထားသူတွေကိုဆရာဝန်တွေကကြမ်းမာရေးစစ်ဆေးပြီးနောက်ဩစတြေးလျနိုင်ငံကိုပို့ဆောင်ခွင့်ပြုမဲ့ဥပဒေတရားကိုဩစတြေးလျလွှတ်တော်ကတည်တည်င်းမှာအစောပိုင်းမှာပဲအတည်ပြုခဲ့ပြီးတဲ့နောက်မှာပဲအစိုးရကထိန်းသိမ်းစခန်းပြန်ဖွင့်ဖို့ကြေညာလိုက်တာလည်းဖြစ်ပါတယ်
ဒီကနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးပါမယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့ဒီကနေ့မြိတ်ခရီးစဉ်အတွင်းမှာတနင်္သာရီတိုင်းဒေသဝန်ကြီးချုပ်နဲ့အစိုးရကိုအရေးယူဖို့ဆန္ဒပြမှုတွေလမ်းခရီးမှာကြုံခဲ့တယ်လို့မြို့ကန်လူထုနဲ့တွေ့ဆုံပွဲမှာလည်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုပြောင်းလဲဖွဲ့စည်းဖို့တိုက်တွန်းမှုတွေနဲ့ပါရင်ဆိုင်ခဲ့ရပါတယ်။ဒေါက်ဆန်းစုကြည်ကအခုခရီးစဉ်ရည်ရွယ်ချက်တစ်ခုဖြစ်ဒေသအစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုသုံးသပ်ဖို့လာရောက်တာဖြစ်တာကြောင့်တိုင်တန်းမှုတွေကိုစုံစမ်းအရေးယူမယ်လို့တုံ့ပြန်ခဲ့ပါတယ်ဒီအကြောင်းကိုကိုသားညုံကပြောပြပေးမှာပါရှင
်တွင်းလိုက်တိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာလက်လက်မော်ကိုဒေသတွင်းမှာတိုင်ကြားချက်တွေကြောင့်အခရီးလဲစားမှုတိုက်ဖြတ်ရေးကော်မရှင်ကစစ်ဆေးနေပြီးတော့မကြခင်မှာအရေးယူခံရပွဲရှိတယ်ဆိုတဲ့သတင်းတွေထွက်နေတဲ့အတွက်ဒေါက်ဆန်းစုကြည်ရဲ့အခုထိဘိတ်ခီးစင်ပေါ်မှာအများစိတ်ဝင်စားမှုရှိခဲ့ကြပါတယ်ဒေါက်ဆန်းစုကြည်ဒီကနေ့ဘိတ်ရောက်ပြီးတော့လူထုတွေ့ဆုံပွဲအတွက်လာရောက်တဲ့လမ်းတစ်လျှောက်မှာလည်းတိုင်းဝန်ကြီးချုပ်ကိုအရေးယူဖို့တိုက်တွန်းတဲ့ပိုစတာတွေကင်ဆယ်ဆန္ဒပြသူတွေရှိပါတယ်ဒေါ်စုနဲ့လူလူနဲ့တွေ့ဆုံပွဲမှာတော့ဒေသတွင်းလူအချက်တွေကိုတူးချင်းပြောဆိုခဲ့ကြတဲ့အပြင်တိုင်းဒေသကြီးအစိုးရအဖွဲ့ကိုပြင်ဆင်ဖွဲ့စည်းဖို့ဆိုပြီးတော့အခုလိုမျိုးအသီးသီးတိုက်တွန်းပြောဆိုတာတွေရှိခဲ့ပါတယ
်။အခုအမေတာနဲ့ချိန်ပါပြောနေဆိုတဲ့ကိစ္စတွေအားလုံးအမှတ်တကယ်တော့ကျွန်တော်တို့ဟွာလုပ်နေတဲ့တိုင်းစင်အစိုးရအဖွဲ့အလုံးလုံးလုပ်ဖြစ်တာ။ဒါကျွန်တော်အမှန်တိုင်းပြောတာကျွန်တော်တို့
အဓိကပါလဲဆိုအစိုးရရန်ဒီကကျွန်တော်တို့အားနည်းနေပါတယ်နော်အစိုးရရဲ့မောင်းနေမှုပြောကြနေရတယ်ဆက်ဆံရင်းညပြွနေဆိုကျွန်တော်တို့တုံ့တက်လို့ရပါတယ်အဲ့ဒီတုံ့တက်ချက်တွေလည်းကျွန်တော်တို့ပြထားပါတယ်အမေအဲ့ဒီမှာကျွန်တော်တို့ပူထားတဲ့စိုက်တိုက်စော်ပေါ်မှာအလေးနဲ့ကျွန်တော်တို့ဒီကြည့်ပြီးတော့ပြန်ပြီးဆုတ်ဖြတ်ပြီးတော့ရန်တယောက်ပြန်ပြီးပြုတ်ပြန်ပြေးဖို့ကျွန်တော်တို့ဒီတူချုံနဲ့ကျွန်တော်တို့တောင်းဆိုရပါတယ
်ခု2020မှာ NLD မဲပြပတ်နဲ့ပြန်လဲအနိုင်ရဖို့လည်းကျွန်တော်တို့လိုလားပါတယ်ဒါပေမဲ့လက်ရှိအောက်ချုံနေတဲ့တနေ့တည်းတိုင်းအစိုးရဝန်ကြီးချုပ်နဲ့တကွာစီမံဘက်တိုင်းဝန်ကြီးကျန်တဲ့တော့ကြဖြစ်နေတဲ့ဝန်ကြီးတို့လို့ဝန်ကြီးအစိုးရဖွဲ့အမြန်ဆုံးဖယ်ရှားရှင်းလင်းပေးမှာပါလေ NLD ရဲ့ပုံစံကြီးအမြန်ဆုံးပေးလို့ဒီလူတွေတော့ပြောင်းသွားရင်မဲနိုင်ဖို့မဲဆွဲပြမလို့ပါဘူးဗျာ
ဗိမျိုးပလေးရတနာခမ်းမမှာဒွန်ဆန်းစုကြည်နဲ့ဒေသခံတွေတွေ့ဆုံပွဲအတွင်းတိုင်းဒေသကြီးအစိုးရအဖွဲ့ကိုရည်ယူဖို့အသီးသီးတင်ပြခဲ့ကြတာပါဒီပေါ်မှာသူ့အနေနဲ့အရေးတူရှိတယ်ဆိုတာကိုလည်းဒွန်ဆန်းစုကြည်ကတုံ့ပြန်ပါလေ
ကိစ္စဖြစ်ပါဦးကျွန်မလည်းနားလည်ပါတယ်ကျွန်မတနင်္သာရီကိုလားတဲ့အကြောင်းကြီးကလည်းအစိုးရအဖွဲ့ကိုလည်းဆုံးမဖို့ဖြစ်ပါတ
ယ်အခုလိုတိုင်းဒေသကြီးအစိုးရအဖွဲ့အားနည်းချက်အပါဝင်အခြားလူအချက်တွေကိုဘဝလင်းလင်းတင်ပြခဲ့ကြတဲ့အတွက်လဲသူ့အနေနဲ့ဒီခီးစဉ်လာရကြိုးနဲ့တယ်လို့ဒေါက်တာဆွစုကြည်ကပြောပါတယ်။ဒါပေမဲ့လဲဒေသခံတွေတင်ပြခဲ့ကြသလိုတိုင်းဒေသကြီးအစိုးရအဖွဲ့ကိုရေးယူမလား။ဒေါက်တာဆွစုကြည်ပြောခဲ့သလိုပဲဆုံးမယုံတက်တက်လားဆိုတာကတော့မချိနဲ့တဲ့ဒေသခံတွေအတွက်စိုးရင်စရာမေးခွန်းပါ။လူလူတွေ့ဆုံပွဲမှာပါဝင်ခဲ့သူတူဖြစ်တဲ့ကောင်ပိုင်စုကတော့ဒေသခံတွေရဲ့စိုးရင်ချက်ကိုဒေါက်တာဆွစုကြည်ဘက်ကအလေးနဲ့ထားမယ်လို့မျှော်လင့်ပါတယ်တဲ့
။ဟောဒေါက်တာဆွစုကြည်ကဒီနေ့တွေ့တဲ့အတိုင်းပါဆိုတော့အောက်ရောက်မှုရှိတော့ပေါ့။ဒါနဲ့ဒီမိဂိုးလေးပုံမှာပြန်ဖြေကြတဲ့ဒီတိုက်ဆိုင်ရတိုင်းဝန်ကြီးဆောင်တော့ဆရာတော်တော်ဖြေတဲ့တင်မော်ဟောနည်းနည်းတော့ကတော့ဟောမရှိဘူးပေါ့ဒီဟိုလည်းတော့ဆောက်ကြည့်လဲတိကျမင်းမျိုးရှင်ပါ
ဒီကနေ့တွစ်ဆုံဝဲမှာလဲတော်တော်များများကသူရဲ့မချိနှက်ချက်တွေပြောခွင့်ရလိုက်တယ်လို့ထင်ပါတယ်ခင်ဗျာ
ပြောခွင့်ရလိုက်တယ်ကိုဟုတ်တယ
်ဒေါ်ဆန်းစုကြည်လဲသိသွားပြီဆိုတော့ဘလို့များမျှော်လင့်ထားလဲတေချာဖြေရှင်းနိုင်မယ်လို့ထင်ပါလား
ဟုတ်ကဲ့ဒေါ်ဆန်းစုကြည်ကိုလည်းလော်တယ်ဆိုတော့သူကလည်းတူတူတူအလေးထားတဲ့လူတရားဖြစ်တဲ့အတွက်တော့ 哦，苗岭米店，我喏，苗岭米店是咯，伊直接带走哦，主要是他也怕长毛病呢，就正常哟，做那边咯，怕皮毛，走路背点好嘛，走路也蛮轻的，哦，通常是要怕点水咯，利好苦咯，所以米店我喏。
ဒါကတော့တိုင်စာကိစ္စပေါ့နော်ဒေါန်ဆန်းစုကြည်ကပြောသွားတယ်တိုင်စာတွေပေးလိုက်ပါလို့ပြောသွားတယ်ဒါပေမဲ့လက်တွေ့မှာဒေါန်ဆန်းစုကြည်ကိုပြောလိုက်နိုင်တယ်ဒေါန်ဆန်းစုကြည်ကိုယ်တိုင်ကလည်းသူ့အနေနဲ့ဒီအခုလာတဲ့ကိစ္စမှာတိုင်စုရကိုဆုံးမဖို့ဖြစ်တယ်တိုင်စုရနဲ့သူတွေ့မယ်လို့ပြောပါတယ်ခင်ဗျာအဲ့တော့ဒေါန်ဆန်းစုကြည်တကယ်ပဲအရေးယူဆောင်နိုင်မှုလုပ်မယ်ထင်ပါလား
ဒီမှာပြည်သူတွေတိုင်ထားတဲ့ပုံမှာမူတည်ပြီးတော့ဟောပေါ့အရေးယူဖိတ်တဲ့ဆိုရင်တော့သူကတော့အရေးယူမယ်လို့ထင်ပါတယ်ချောင်းတိုင်တဲ့ပြည်နယ်တွေမှာလည်းအဲ့လိုအရေးယူချက်ဆိုတော့ရှိတဲ့ဆိုတော့လေ
တင်းလာတိုင်းဝန်ကြီးချုပ်ဒေါက်တာလက်လက်မော်ဟာသူ့ရဲ့ဆွေမျိုးသားချင်းတွေကိုလုပ်ပိုင်ခွင့်နေရာပေးမှုအစိုးရတင်တာတွေမှာအာဂတိလဲစားမှုစွမ်းဆောင်ရည်ညံပြင်းမှုစတဲ့ကိစ္စတွေမှာ NLD ပါတီဗဟုထံတိုင်ကြားချင်းခံထားသလိုဒါရီနဲ့ဆက်ဆက်ပြီးတော့အာဂတိလဲစားမှုတိုက်ဖြည့်ကော်မရှင်ရဲ့စုံစမ်းခြင်းခံရတယ်လို့လည်းသိရပါတယ်။ဒါကြောင့်လည်းဝန်ကြီးချုပ်ကိုနားပေးမယ်လို့ပြီးခဲ့တဲ့ဇန်နဝါရီလကလေးကသတင်းထွက်ခဲ့တာပါ။အခုဒေါန်ဆန်းစုကြည်ရဲ့ခီးစဉ်အတွက်မှာတော့ဒီတိုင်ကြားချက်တွေပေါ်မှာသူ့အနေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့နဲ့တွေ့ဆုံပြီးတော့သူကိုယ်တိုင်စုံစမ်းမေးမြန်းမှုတွေလုပ်မယ်လို့ယူဆရပါတယ်ခင်ဗျာ။
ကိုတာညုံပါရှင် VOA ကအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကို VOA internet ဆာမျက်နှာ burmese.voanews.com မှာဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါဦးမယ်။တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ပိုင်ခွင့်နဲ့ဆိုင်တဲ့အခြေခံဥပဒေပါပြဋ္ဌာန်းချက်ကိုပြင်ဆင်ဖို့ဥပဒေချမ်းတရက်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဘက်ကတင်သွင်းလိုက်ပါတယ်။အဲ့ဒီပြင်ဆင်တဲ့မူချမ်းကိုပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းလက်မှတ်တွေနဲ့တင်သွင်းဖို့လုပ်တာဖြစ်ပါတယ်။ဒီလိုတင်သွင်းကြတာနဲ့ပတ်သက်လို့ VOA သတင်းတောက်အမတ်မေခါကသတင်းပေးပို့ထားပါတယ်ရှင်
။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့အာဏာရပါတီ NLD ဘက်ကလွှတ်တော်မှာစူးစမ်းလာတဲ့နောက်အခုလိုပြိုင်ဘက်ကြံ့ခိုင်ရေးပါတီဘက်ကလည်းပြင်ဆင်ဖို့တင်သွင်းလာတာဖြစ်ပါတယ်။ဒီစဲဥရေရဖွဲ့စည်းပုံကိုပြင်ဆင်မယ်ဆိုရင်လွှတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့20ရာခိုင်နှုန်းကပြင်ဆင်တဲ့မူကြမ်းကိုတင်သွင်းတဲ့အခါပြည်ထောင်စုလွှတ်တော်ကလက်ခံဆွေးနွေးရမယ်လို့ပါရှိထားပါတယ်ဒီလိုပါရှိထားတာကြောင့်ကြံ့ခိုင်ရေးပါတီဘက်ကအခုလိုတင်သွင်းခဲ့တာဖြစ်တယ်လို့တင်သွင်းတဲ့ကြံ့ခိုင်ရေးပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးကပြောပါတယ
်အခုဆိုရင်ခံကနာပုံမှန်261မှာကကြီးရနေ5အထိပါပါအဲ့တော့261ကကြီးရတော့ဟိုမှာပြင်းနေဆိုင်ဒေသကြီးဘုံကြီးချုပ်ရဲ့ရေချင်းပေါ့ကကြီးဒီကကြီးမှာပါတဲ့ရေချင်းနဲ့ပတ်သက်လို့ပြောရအောင်ပြင်ဆင်ဘာမှအဲဒီခါခွေးကငယ်ကကြီးငှအဲ့ဒါနဲ့ပတ်သက်ပြီးတော့ဒီစင်ရဲ့ဥပဒေမှုတင်တယ်သူကဟိုပါပေါ့နော်အဲပြည်နယ်နဲ့တိုင်းဒေသကြီးနဲ့ပြည်နယ်ဝန်ကြီးချုပ်ခံထားရေးကိစ္စတစ်ခုပဲအဲ့ဒီကိစ္စတစ်ခုလည်းပဲပါပါအဲဂျန်တဲ့လုတ်ပိုင်ခွင့်နေသူ့ရဲ့ခံကဏ္ဍ
ပြီးခဲ့တဲ့ရက်ပိုင်းကလည်းတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းမှာပြင်ဆင်ဖို့ပြောဆိုလာတာတွေရှိခဲ့ပြီးနောက်ပိုင်းအခုလိုပြင်ဆင်ဖို့လွှတ်တော်ဘက်မှတက်မတော်နဲ့နီးစပ်တဲ့ကြံ့ခိုင်ရေးပါတီဘက်ကနေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေခန့်အပ်ရေးပိုင်းပြင်ဆင်တဲ့ဥပဒေချမ်းကိုတင်သွင်းခဲ့တာပါလက်ရှိပြင်ဆင်ဖို့တင်တာမှာလည်းကြံ့ခိုင်ရေးပါတီတက်မတော်သားကိုယ်စားလှယ်တွေနဲ့တိုင်းရင်းသားပါတီအချို့ပါဝင်တယ်လို့ဆိုပါတယ်ကြံ့ခိုင်ရေးပါတီကတော့သူတို့အနေနဲ့ပြင်ဆင်တဲ့ဥရေမှုတင်သွင်းခဲ့တာလို့ဆိုပါတယ်ဒီပုံမှန်ပြင်ဆင်မှုတင်သွင်းလာတာနဲ့ပတ်သက်လို့ဦးတောင်ကြီးက
ငါတို့လုပ်တာကတော့ခုနဖွဲ့စည်းပုံအခြေခံဥတွေဟိုပြင်သစ်နဲ့ဟာတွေပြင်မယ်လို့ငါတို့ကလည်းကိုရိုးပါတီကဟိုခိုင်ခါပြီးသားဖြစ်တယ်ဒီဇိုင်းမှတ်မှတ်လည်းသူတို့သဘောထားကြည့်နေတာထားပြီးသားဖြစ်တယ်ဒါကြောင့်မလို့ကိုကျင်ညာထားတဲ့အတိုင်းဒီထက်ကနေပြည်သူလူထုနဲ့တိုင်းနိုင်ငံကိုမောင်မားတွေအတွက်အလိုအဆုံကိစ္စတစ်ခုကိုစပြီးတော့တင်တာပဲဖြစ်ပါတယ်နာပြည်နယ်တိုင်းဒေသကြီးမှာရှိတဲ့ဝန်ကြီးချုပ်ကိုနာပြည်နယ်တိုင်းဒေသကရွေးချယ်ပြီးခံထားခွင့်ရရမြေသားညီညွတ်ရေးရောနောက်တစ်ခါတိုင်းသားတို့ရဲ့ဒါခွင့်ရေးကောနော်နောက်တစ်ခုကလွတ်လပ်ပြီးတရားမျှတတဲ့အခွင့်အရေးတွေဒါတွေပို့ပြီးတော့ကျန်းလာခံရတယ်။အဲဆိုတဲ့ပြောမှန်းချက်ပေါ့။နောက်တစ်ခါအပေါ်ကနေပြီးတော့ဒီဘိုးချုပ်ခံမှုပေါ့။နော်ဒါလေးတွေကြော်ပါသွားဖို့ဒါလေးတွေကိုတွေးပြီးတော့မှအဆုံးပြင်လိုက်
တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခံထားရင်းနဲ့ပတ်သက်လို့တိုင်းရင်းသားပါတီတွေဘက်ကဟိုးအရင်ကတည်းကစော်တကာတက်ခဲတာတွေရှိခဲ့ပါတယ်အဓိကအဖြစ်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုတမရဘက်ကခန့်အပ်တာမဟုတ်ဘဲတပ်ဆိုင်ရာဒေတာလွှတ်တော်တွေကနေရွေးချယ်သွားဖို့ပါဥပမာဆိုရင်လက်ရှိရခိုင်လွှတ်တော်မှာအများစုအနိုင်ရထားတဲ့ ANP ပါတီကဒေတာအစိုးရအဖွဲ့ကိုဖွဲ့စည်းခွင့်မရဘဲနိုင်ငံတော်တမရကပဲတိုက်ရိုက်ခံထားတဲ့ကိစ္စတွေပါ ဒါကြောင့်လေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်ထားရေးပြဋ္ဌာန်းချက်တွေကိုပြင်ဆင်ဖို့တိုင်းရင်းသားတွေဘက်ကလိုလားနေကြပါတယ်။ရခိုင်မျိုးသားပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့ဒီလိုတင်ပြလာတာတွေကိုပါတီကြီးနှစ်ခုရဲ့အပြိုင်မှုအဖြစ်ရှုမြင်ပါတယ်
။ထိတ်ထိတ်တိုးလာနိုင်တဲ့ပုံမှန်တွေတော့တပ်မတော်နဲ့ NLD ကြားမှာရှိတယ်လို့မြင်တယ်။ဥမာ59စာလုံးတို့နော်ပြီးတော့ဟိုတပ်မတော်ကနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတာတို့အဲတပ်မတော်ကနိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာပါဝင်ရမယ်ဆိုတဲ့ပုံမှန်ကိုမပြင်လဲပဲဒီဘက်ကအာမပြင်ရဲရကြမှာပေါ့ပြင်ပြန်တော့လေသူကတက်ကရှော့ပေးမဲ့ပုံမရှိဘူးဘယ်လောက်ထိပြင်ဆင်နိုင်မလဲပေါ့နော်ကျွန်တော်တို့ကအာဒီမိုကရေစီဘယ်လောက်ထိဆောင်မလဲအဲတပ်မတော်က25ရာခိုင်နှုန်းယူထားတာရောရှော့ရှာနိုင်မလားဆိုတဲ့အပေါ်မှာကျွန်တော်တို့ကတော့အခုလောလောဆယ်တော့တပ်ဖက်ကတော့အဲ့လိုအရေးလက္ခဏာမပြသေးဘူးလို့ကျွန်တော်တို့မြင်တယ်အဲ့တော့ NLD နဲ့သူတို့ကြားမှာရောဘယ်လောက်ထိနိုင်နိုင်မှုရှိပြီလဲဆိုတာကျွန်တော်မသိနိုင်ဘူးဒါပေမဲ့ရှာကြတဲ့ကပဲသူတို့အဲ့လားကော်မတီဖွဲ့စည်းရေးနဲ့ပြောင်းပြောင်းကောင်းကွက်မှုတွေဖြစ်ခဲ့တယ်ဆိုတော့ကျွန်တော်အနေနဲ့တော့တိတ်တိတ်တိုးလာနေလို့များတယ်ဒါပေမဲ့ energy ကလည်းပဲတိတ်ပြီးတော့မျောလင်းလာတော့မဟုတ်ဘူးလို့ကျွန်တော်ထင်တယ
်ဥပဒေချန်တင်သွင်းမှုနဲ့ပတ်သက်လို့လွှတ်တော်ကဘယ်လိုဆုံးဖြတ်အောင်လဲဆိုတာကိုတော့မသိရသေးပါဘူးလက်ရှိမှာတော့ဥပဒေချန်ကိုတက်ဆိုင်ရာလွှတ်တော်ဥက္ကဋ္ဌတွေဘက်ကလက်ခံထားတယ်လို့တင်သွင်းခဲ့တဲ့ဦးတောင်အေးကဆိုပါတယ်ရှင်
မမေခါတရင်ပြပို့ထားရပါရှင်တောဒရှင်တို့အခုနားဆင်နေကြရတာက VOA မြန်မာပိုင်းရဲ့ပုဒ်ဟူးညပိုင်းထုတ်လွှင့်ချက်တီးပဲဖြစ်ပါတယ်အခုဆက်ပြီးတော့မင်းပြမြို့နယ်ကြေးရွာအုပ်ချုပ်ရေးမှူးတဦးလှုပ်ကြံခံရမှုနဲ့ပတ်သက်ပြီးတော့ဆက်သွယ်မေးမြန်းချက်ကိုထုတ်လွှင့်ပေးပါမယ်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့အကြားနှစ်ဖက်တိုက်ပွဲတွေကြောင့်ဒေသတွင်းလုံခြုံရေးစစ်ဆေးမှုတွေနဲ့တင်းကျပ်ထားတဲ့ကြားမှာပဲမင်းပြမြို့နယ်ကြောက်ခုတ်ကြေးရွာဥက္ကဋ္ဌ February 12ရက်နေ့ညဘက်မှာတနက်နဲ့ပြစ်ခတ်လှုပ်ကြံခံရပါတယ်ဒီလိုပြစ်ခတ်လှုပ်ကြံခံရမှုနဲ့ပတ်သက်ပြီးလူမှုကူညီရေးလှုပ်ဆောင်နေတဲ့မင်းမြမြို့နယ်ကျန်းရိပ်ဂယုနာဖောင်ဒေးရှင်းတာဝန်ခံဦးသိန်းထွန်းကို VOE သတင်းတောင်နိုင်ကွင်းကဆက်သွယ်မေးမြန်းတာမှာအခုလိုစတင်ပြောဆိုပါတယ
်ဒီနည်းကမျိုးနဲ့ကြောက်ခုတ်ကြည့်ရောပြောဥပဒ္ဓပြေသူကမင်းမြရဲ့တောင်ဖက်ကိုသူ့ကနေကမောင်ကျော်တဲ့25ကမင်းကြီးဟို7နှစ်ကျော်လောက်မှလို့ပြောတယ်အဲ့ဒီရောသွားကြတာတော့7နှစ်ခွေလောက်မှရောသားတယောက်နဲ့သူတွေကအင်းကမစကားပြောနေကြတာပေါ့အဲ့ဒီချိန်မှာလူမရောက်ပါတယ်လို့ပြောတယ်သူကနောက်ကတယောက်ခြေကတယောက်ပါတယ်လို့ပြောတယ်ခြေကလူကမျက်နာကိုအဲရုပ်သက်တဲ့ဟွာကသူ့ကိုဖြေခိုင်းပြီးတော့ဟိုလူကိုလိုက်ပစ်တာသူအိမ်ခန်းမှာပေါ့ပစ်တာလေးချက်ပါခင်ဗျအဲ့ဒီနေရာမှာပဲပွေချင်းပြီးဆုံးပါလေ
ဟုတ်ကဲ့ဥမောင်ကျော်ကိုပယ်ဖွဲ့စည်းကနေဘာကြောင့်ကြောက်အခုလူလှုပ်ကြံရတယ်လဲဆိုတာဘယ်လိုသိရှိထားပါလဲခင်ဗျာ
အဲ့တော့တီးဘူးခင်ဗျာဘာကြောင့်လဲဖြစ်တယ်ဘာကြောင့်ဟိုလုံးကြခံရတယ်ဆိုတာတော့ကျွန်တော်လည်းမသိဘူးဗျဘယ်ဖွဲ့စည်းကဘယ်သူတွေဝါလာဖြစ်တယ်ဆိုတာတော့မသိရဘူးလေ
ကာကြကန်ရှင်မိသားစုတွေကကောဒီလိုပြစ်ခတ်သူဒီဖြစ်စဉ်တွေကိုဘယ်လိုပြောဆိုပါလဲခင်ဗျာ
သူကမင်းလေးကတော့ပြစ်တဲ့လူကိုတော့မြင်လိုက်တာပေါ့နော်ဒါပေမဲ့ဉာဏ်နဲ့ဆုံးနေဆိုတော့သူကမှန်မှန်မရဘူးလေသူကမင်းကအသက်ကဟိုရှင်းနေအမင်းလေးတွေရှိတာ
ခုလိုပြစ်ခတ်လှုပ်ကြံခံရတဲ့ဖြစ်စဉ်တွေမှာအာဏာပိုင်တွေကတော့ဘယ်လိုအေးအေးယူဆောင်ရွက်မှုတွေရှိနေပါလဲခင်ဗျာ
အာဏာပိုင်တွေကမနေ့ကဟိုရေးတွေကနေပြီးတော့စစ်တီရောကိုညာတွင်စင်းပေးတော့ပြီးတော့ဒီအလောင်းတွေကိုစစ်စစ်တွေခင်ဗျာဒီနေ့မနေ့ဆက်တနားကြီးလောက်မှဒီမင်းပြားကိုရောက်တယ်ခင်ဗျာအာဏာပိုင်တွေကတုံ့ပြန်ချက်မျိုးတော့မတွေ့သေးဘူးခင်ဗျာသူကတရားခဏ်ကိုလိုက်ဆိုရန်တုံ့ပြန်ရှိသေးတယ
်ဒီဆုံးသူဥမောင်ကျော်ကတော့နိုင်ငံရေးပါတီဒါမှမဟုတ်တခြားလက်နက်ကိုင်ဖွဲ့အစည်းတွေနဲ့ဆက်ဆက်မှုတွေရှိနေပါလားခင်ဗျာ
သူကပါတီဝင်လို့ဟာမကြမိဘူးပြရတော့သူကဟိုစီးပွားရေးတွေပါတယ်လေတွေပါတယ်ရှိမှာပေါ့
ဟုတ်ကဲ့အခုလက်ရှိရခိုင်ပြည်နယ်အတွင်းမှာပေါ့နော်အစိုးရတပ်မတော်နဲ့ရခိုင်တပ်မတော်အေအေတို့ကြားဖြစ်ပွားနေတဲ့စစ်ရေးသိမ်းမှမှုတွေကြောင့်ပေါ့နော်ပြည်သူတွေအနေနဲ့လုံခြုံမှုအားနည်းလာနေတဲ့အခြေအနေမှာရှိနေတယ်လို့ပြောဆိုနေကြတာပေါ့ဆိုတော့ကဒီလိုဖြစ်ပွားနေတဲ့တိုက်ပွဲပေါ်မှာဘယ်လိုအမြင်ရှိနေပါလဲခင်ဗျာ
လက်ဖက်ပြနေတဲ့ဟာကြတော့ပြည်သူတွေကတော့နည်းနည်းစိုးရင်ကြတာပေါ့နော်ဒီပြည်တွေပါတယ်ရပြီးတော့ဆင်းရဲဒုက္ခတွေကလည်းတော်တော်များများဖြစ်နေကြတယ်ဆိုတော့ယေရှုရဲ့အနေနဲ့ဟောစိတ်မကောင်းဖြစ်တာကလွေပြီးတော့ဘာမှတော့မတတ်နိုင်သေးဘူးခင်ဗျ။အဲငင်းချမ်းတာကိုပဲလိုလားနေကြတာကို
မင်းပြမြို့နယ်တွင်မှာပြီးခဲ့တဲ့ဇန်နဝါရီလ22ရက်နေ့ကပန်းမြောင်ကြီးဝါသာတူကိုအမည်မသိတနတ်သမားတူကလှုပ်ကြံတပ်ပြချက်တဲ့ဖြစ်စဉ်တွေရှိနေတယ်လို့ယင်းနေ့တိလက်သက်မဖော်နိုင်သေးပါဘူး။ဒါပြင်ကြီးရွာအုပ်ချုပ်ရေးမှူးတွေကိုဖမ်းဆီးတာနိုင်ငံရေးပါတီဝင်တွေကိုလှုပ်ကြံမှုတွေကလည်းဖြစ်ပွားနေတာကြောင့်ရခိုင်ပြည်နယ်တွင်လုံခြုံရေးအခြေအနေအားနည်းနေစေဖြစ်ပါတယ်ခင်ဗျာ
။ကိုနိုင်ကွန်းအင်ဆက်သွယ်မြေမြန်ထားရပါရှင်။အခုဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာမှာတော့အစိုးရရဲ့အမျိုးသားပြည်လင်းတင်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC ကကိုယ်စားလှယ်တွေနဲ့အပြစ်ရစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေ Digane Nepiro ma lo the boat to some swine piro. Piranzu nyenye ni lagan nasetia zupinlo a nyan zone pinle satin nae to a swine bari. Diswine buen ma kala danja ya sign it and nyenye lunganzine pian sa naimo. Napesalonga lula bi yenye nini swine nangere lo deo to riga pio bari. Vio in mima bind the rinda kumus or gathering people tabarishim.
Okay, consent name yaw, Piranzuni, Kanago, Teo Lare, the Nangalo Pika Taka Mu, Jesse, the Bodu Sajo, NC Ego, Lemma Ye Tu Tare, Dianda Lendaga, and Poet Sewaga Gozle Rinde, Suya Ye, Muda Piale, Timia Yene, Nijay Bohutana, NRB Siga Gozle Ria, Nibidoma, Tikane, Molan and Naigani, Lena Yeti, Lot the Bod Twisson Kejara, Pipare. Digane Swinwe Chenego, Siwema Bowen Deo Kedu, Ninja Gomchin, Jambe Powen, Ula Moshwega, Akulu, Biobade.
Swinwe under the Bosini were today, the Sukadano, she would have a bigger Yunsurano, the NC Gatan Gatano, or UBC, but Yunsurane, Milagan,
ဒီလိုတင်လာပါတယ်ဒါတဲ့အချင်းအမျိုးတော့သူအလုပ်သဘောစီးရဲ့ပတ်မှတ်မှာပေါ့သူချုံပြတော့ဒီမှုတိလျှောက်တယ်သူတို့အော်အော်တိုဝါဆန်လာပြည့်တဲ့နောက်ပိုင်းမှာတော့ရင်းနေပြန်ပြီးဆွေးနွေးနိုင်တဲ့ပွဲလို့ပြောမယ်ဒီလအတွင်းထဲမှာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ရင်းနဲ့တာမကလက်မှတ်မရေးထိုးသေးတဲ့အဖွဲ့ရင်းနဲ့လည်းအစိုးရကဆက်လက်တွဲဆောင်သွားဖို့ရှိကြောင်းဦးလာမောင်ရွှေကပြောပါတယ် ဒီလိုမဲဟိုဟာနှစ်နာရီလောက်ဆင်းနေကြောကြတာပါပဲနော်2018ခုနှစ်အော်တိုဘာလ15ရက်နေ့မှာအစိုးရနဲ့NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်အဖွဲ့ကထိပ်သီးကောင်းဆောင်တွေတွဲဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတင်မျိုးသားစီယုံ KNU ကတရားဝင်နိုင်ငံရေးဆွေးနွေးတာတွေကိုယာယီရပ်ဆိုင်ခဲ့တယ်လို့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ တချိန်တည်းမှာတော့NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဥဆောင်အဖွဲ့ PPSD စီဝေးတွေလည်းရပ်ဆိုင်ခဲ့တယ်လို့အစိုးရနဲ့ပူးပေါင်းဆောင်ရွက်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေလည်းရပ်ဆိုင်ခဲ့ရတာဖြစ်ပါတယ်အစည်းအဝေးမှာပါဝင်တက်ရောက်သူတိုင်းဒေသခေါင်းဆောင်တူဦးကတော့ဒီလအတွင်းထဲမှာအစိုးရရဲ့ငြိမ်းချမ်းရေးကော် SSPP, Kachin Lula Ye Puek GIO, Palong B Lumyo Ye Teu, BSLF DNLA, Goga Apuek MNDAA, Jakain Tamaro, AE Ronet, Sunibu Shija, the Chain De Mabe, NCA Lemma Ye Tutare Apuere, BBSD Siwego Jimbabi, Bidonzo Ninja Nilaga, Nasetti Yazu Pelong Siwe, Piana Jimba Ye Dwe, Suyan and Ninambo, Sunu Geja Jong Pio Bade. Digane, Siwe Guro, Soya Lutone, Damro Baga, Kuzile Kona Uteo Ketlu, Diana Lenagai Puri Baga, Gonsong Go Une, Chimuda Deu, CNF, Low Puega, Bowen Deo Kebade.
Komozo, Trin Pipo Tarabashin, Dutiabai Nayuago Tolune, Camaro, Trinla de Bone, do a passing canary pite, Mima Lurune, Jamai, Ujo Santae, Mima Yi Tonta Chene, the bad doing Agza Trinla Rigo, Tolun Pitabu, Shibarishin.
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းတို့မီတာ32 40 80အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အထိအစီအစဉ်ကိုတော့လိုင်းတို32 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ Yabang Kuna Igani Senai T. Singuro, Lindo Saku Nasanga, Dose Nine, Senator Ningunima, Lila Mita, Tia Guzegaba, Kayuna Senai Mare. ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့2019ခုနှစ် February လ23ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ1925နဲ့32တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြမလူထုနဲ့ကျန်းမာရေးကဏ္ဍမှာတာဆက်ချာနီလန်အမျိုးမျိုးအကြောင်းနဲ့ဥကျော်ဇန်တာရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်တဲ့အခါမှာတော့နိုင်ငံရေးအကျိုးအမြတ်အတွက်ဘိုးကျောင်းအောင်ဆန်းရုပ်ထုကိုအသုံးချတင်သလားဆိုတဲ့အပေါ်မှာ
ဒီဘိုးကျောင်းဆန်းရုပ်ထုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာရိုးသားသား
1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဥကျော်ဇန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။နောက်ပိုင်းမှာတော့တပတ်တွင်းအားကစားသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်။အခုအရင်ဆုံးတော့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးခြင်းပါတယ်ရုရှားနိုင်ငံမှာကိုးကွယ်မှုဘာသာအားလုံးအတွက်ထူးခြားတဲ့အဆောက်အဦတစ်ခုရှိပါတယ်။ဒီအဆောက်အဦရဲ့ထိမှာ Orthodox Korean ဗုဒ္ဓဘာသာ Judaism နဲ့ Islam အပါအဝင်ကိုးကွယ်မှုဘာသာတရားတွေရဲ့သင်္ကေတလက္ခဏာတွေကိုတွေ့နိုင်ပါတယ်။ရေရှုခရစ်တော်သူစီလာသွားတယ်ဆိုတဲ့လူတစ်ယောက်ကဒီဘုရားကျောင်းကိုတည်ဆောက်ခဲ့တာပါ။ဒီအကြောင်း VOA သတင်းတောက် Deborah Block ပေးပို့ထားတဲ့သတင်းကိုမတ်ခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
ဘလီခရီးယန်ဖျားကျောင်းစင်နီဂေါစတဲ့ကိုးကွယ်မှုဘာသာအားလုံးစုစည်းထားတဲ့ဒီဆောက်ဦးကို Temple of All Religions ဘာသာပေါင်းစုဖျားကျောင်းလို့ခေါ်ပါတယ်။ကိုးကွယ်မှုဘာသာကွဲပြားမှုတွေကြောင့်နားလည်မှုပုံမှုရရှိရေးရွယ်တဲ့ဒီဖျားကျောင်းဟာမော်စကိုမြို့အနောက်တောင်ဘက်ကီလိုမီတာ800အကွာခစမ်းမြို့မှာတည်ရှိပါတယ်။ပြီးသူကပညာရှင်တဦးလည်းဖြစ်ပရိဒါကုသိုလ်ရှင်တဦးလည်းဖြစ်တဲ့ Eric Carnef ကဒီဖျားကျောင်းကို1992ခုနှစ်မှာစတင်တည်ဆောက်ခဲ့တာပါ။ယေရှုခရစ်တော်သူစီလာသွားခဲ့တယ်လို့ခနော့ဖ်ကပြောဆိုပြီးအဲ့ဒီနောက်ဒီကျောင်းကိုဆောက်ဖြစ်ခဲ့တာပါ။ဒါပေမဲ့2013ခုနှစ်မှာသူကွယ်လွန်သွားခဲ့ပြီးတော့ဒီအဆောက်အဦကိုတော့ညီဖြစ်သူအီလ်ဂစ်ကအပြီးသတ်ခဲ့ရပါတယ
်။ယေရှုခရစ်တော်ကကျွန်တော်ကိုစီကိုရောက်လာပြီးတော့ဒီဖျားကျောင်းကိုဆောက်ဖို့ပြောခဲ့တာပါ။ကျွန်တော်ကသူ့မှာငွေမရှိဘူးလို့ဆိုတော့ခရစ်တော်ကစသာလုပ်ကြည့်ပါဖြစ်တော်ပါလိမ့်မယ်လို့သူ့ကိုပြောပါတယ်။ဒီလိုနဲ့ဒီဖျားကျောင်းဖြစ်လာတာပါပဲ။
အခုချိန်မှာကိုးကွယ်သူမရှိတော့တဲ့ရှေးအောင်အစ်ချစ်ဖျားလိုကိုးကွယ်ယုံကြည်မှုတွေအပါအဝင်ဘာသာပေါင်းစုံကပြည်သူကလက်ရာတွေကိုဒီအဆောက်အဦတွင်တွေ့နိုင်တယ်လို့ဖျားเจ้าမန်နေဂျာကပြောပါတယ်
။လူကြီးကြီးတို့ потому что место необычное так
ဒီနေရာကထူးခြားနေတော့လူတွေလာကြည့်ကြပါတယ်။ကဘာမှာဒီလိုဖျားเจ้าမျိုးမရှိသေးဘူးလေ
။လာရောက်တဲ့ပဲသူတွေထံကရတဲ့အလူငွေနဲ့ဒီเจ้าဆောင်ကိုလည်းပတ်နေတာပါ။ကဘာပေါ်မှာမွတ်စလင်အများဆုံးနေထိုင်ရာအင်ဒိုနီးရှားနိုင်ငံကခီးသွားတူကဒီဖျားเจ้าနဲ့ပတ်သက်လို့အခုလိုပြောပါတယ
်။ We don't have to be feel different each other even we are different
ကိုးကွယ်တဲ့ဘာသာတရားတွေမတူတာနဲ့တယောက်နဲ့တယောက်ကွဲပြားတယ်လို့မခံစားတင်ပါဘူးအချင်းချင်းသီးခံနားလည်ဖို့လိုအပ်တယ်ဆိုတာကိုဒီနေရာမှာပြနေပါတယ
်ခီးသွားနောက်တူကလည်းအခုလိုပြောပါတယ
်
ဒီနေရာမှာစိတ်ငြိမ်မှုနဲ့ပျော်ရွှင်မှုစွမ်းအားတွေရှိပါတယ်အားအင်တွေကိုပြန်စုစည်းပြီးတင်အားတွေနဲ့ဘဝကိုတိုးတက်ကောင်းမွန်အောင်လုပ်ဖို့ဒီနေရာကိုလာကြတာပ
ါဒီဆောက်ဦးကိုဘာသာရေးဆိုင်ရာဝိပုစုတောင်းမှုတွေလုပ်ရမှာတုံးမှုစောက်ခဲ့တာတော့မဟုတ်ပါဘူးဒီဖျားเจ้าကိုတိဆောက်ခဲ့တဲ့သူပြောခဲ့တယ်လို့ပဲရင်ချင်းမှုနဲ့အမှန်တရားတွေကိုဖော်ကျူးတဲ့နေရာတစ်ခုအဖြစ်ပြသနိုင်ဖို့အတွက်တိဆောက်ခဲ့တာဖြစ်ပါရဲ့ရှင်
။ဘခင်ဖြူတွေ့ပြောပြပေးခဲ့တာပါရှင်။အခုတစ်ပတ်အတွက်မြမလူထုနဲ့ကျန်းမာရေးကဏ္ဍမှာတားဆက်ချာနီလန်အမျိုးမျိုးကိုသိရှိအောင်လေ့လာပြီးမိမိတို့နဲ့အကိုင်ညီဆုံးနီလန်ကိုရွေးချယ်အသုံးပြုရင်းပြီးပြည့်စုံတဲ့မိသားစုစီမံကိန်းတွေချမှတ်နိုင်တဲ့အကြောင်းကိုဒေါက်တာတန့်စောကစီစဉ်တင်ပြပေးထားပါရယ်။
တားဆက်တစ်ခုမှာတားဆက်ချခြင်းကိစ္စဟာအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်။တားဆက်ချနည်းလမ်းတွေကိုစတိတကျသိရှိပြီးထိထိရောက်ရောက်အသုံးပြနိုင်ခဲ့မယ်ဆိုရင်မိသားစုရဲ့စီးပွားရေးနဲ့လူမရေးဆိုင်ရာကိစ္စရပ်တွေမှာထိရောက်တဲ့အကျိုးကျေးဇူးတွေရရှိနိုင်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာဖြူတီဟာကပြောပါတယ်
။မိသားစုစီမံကိန်းဆိုတော့ကျွန်တော်တို့ဒီမိသားစုတစုရဲ့လို့ဖြစ်လို့တိဆောက်တော့မယ်ဆိုလို့ရှိရင်ကလေးဘယ်နှယောက်ယူမလဲ။အတယောက်နဲ့တယောက်ချားမှာဘယ်လောက်ချထားမလဲ။ဘယ်လိုကိုယ်ဝန်သားနည်းရဲ့သုံးမလဲ။စသဖြင့်တေချာစဉ်းစားပြီးတော့မှမိသားစုတစုကိုအစီအစဉ်ဆွဲထားတော့မိသားစုစီမံကိန်းလို့ကျွန်တော် တို့ခေါ်ပါတယ်အဲ့တော့မိသားစုစီမံခန့်ကဘလို့အကျိုးကျေးဇူးရှိတယ်လဲဆိုရင်တော့နံပါတ်1ကအမျိုးသမီးတွေအတွက်အကျိုးကျေးဇူးရှိပါတယ်ကလေးတယောက်ပြီးတယောက်ခက်ဆက်ဆက်မွေးရလို့ရှင်ဟိုကျမကြီးအတွက်ထိခိုက်တယ်အဲ့တော့မိခင်သေဆုံးသွားတာမျိုးတွေကျွန်တော်တို့ဖြစ်တယ်ပြီးတဲ့အခါကျတော့ကလေးကလည်းတယောက်နဲ့တယောက်ကတ်သွားတဲ့အခါကျတော့ကောင်းကောင်းမွန်မွန်ဂယုမဆိုင်နိုင်ဘူးပြည့်စုံပြောထောင်မပေးနိုင်ဘူးဆိုလို့ရှင်ကလေးတင်းနှုံးနဲ့များလာတယ်ပြီးတဲ့အခါကျတော့မိသားစုအရေးအတွက်များတဲ့အခါကျစီးပွားရေးတွေလည်းကျက်တဲတယ်အဲ့တော့ကလေးတွေပြင်တာမတန်နိုင်တာမျိုးတွေကျွန်တော်ဖြစ်တယ်လူငွေရင်းနဲ့ပတ်သက်တဲ့ပြဿနာမျိုးတွေလည်းဖြစ်တယ
်တားဆက်ချာနီလန်တွေကိုနီးစပ်ရာပတ်ဝန်းကျင်ကနေတဆင့်တမျိုးမဟုတ်တမျိုးကိုသိရှိထားကြပြီမဲ့ကိုနဲ့တင့်တော်မဲ့နီလန်ကိုအတုံးပြနိုင်တဲ့ဇုံတဲတွေအနေနဲ့ကတော့နေပါနေသေးတယ်လို့ဆိုရမှာပါအိမ်တော်ရှင်ဇုံတဲတွေအနေနဲ့တားဆက်ချာနီလန်မှန်သမျှကိုသိရှိအောင်ကြိုးစားပြီးမိမိတို့နဲ့တင့်တော်မဲ့အကောင်းဆုံးနီလန်ကိုရွေးချယ်အတုံးပြတင်တယ်လို့ဒေါက်တာဖြူတီဟာကပြောပါတယ
်ကိုဝင်တားနီတစ်ခုကိုတုံးတော်မယ်ဆိုရင်မျိုးသမီးတွေမေးကြတယ်မေးခွန်းတစ်ခုရှိပါတယ်အဲ့ဒါဘာလဲဆိုတော့ကျွန်မဗန်နီလန်တုံးရင်အဆင်ပြေမလဲဆိုရင်မေးခွန်းဖြစ်ပါတယ်တကယ်တော့တားဆက်ချာနီလန်နေအားလုံးမှာဟိုဘယ်နီလန်ကတော့အကောင်းဆုံးဆိုတာရေလို့မရှိဘဲနဲ့နီလန်တစ်ခုချင်းစီမှာအကောင်းဆုံးအကျိုးပြည့်ဆိုတာရှိပါတယ်။ဒါကြောင့်ကိုဝင်တန်းနီးရဲ့အကုန်လုံးကိုနှစ်နှစ်ဆက်ဆက်သိအောင်လုပ်ပြီးတော့မှကိုနဲ့ဘယ်နီလန်ဟာအသက်တော်ဆုံးလဲဆိုတော့ရွေးချယ်ဆုံးဖြတ်တာကသာကျွန်တော်မျိုးသမီးတွေအတွက်ကောသူတို့ရဲ့အိမ်တောင်ဘက်တွေအတွက်ကောမိသားစုတွေအတွက်ကောအကောင်းဆုံးဖြစ်မယ်ဆိုတဲ့အချက်ကလေးကိုအဓိကသိစေချင်ပါတယ်ခင်ဗျ။တ
ားဆက်ချာနီလန်တွေကိုလေ့လာကြည့်မယ်ဆိုရင်အနှစ်ချုပ်အားဖြင့်ကာလာတူတားဆက်ချာနီနဲ့ကာလာရှေတားဆက်ချာနီဆိုပြီးတွေ့ရမှာပါ။အိမ်တော်ရှင်တွေတည်ထားတဲ့တားဆက်ချာနီလန်တွေအကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုရှင်းပြပါတယ်
။ကိုဝင်တန်းနီးတွေကတော့ကျွန်တော်အမျိုးမျိုးရှိတဲ့ထဲကမှဟိုကဏ္ဍအလေးခွဲပြီးတော့မှပြောရလို့ရှင်ကျွန်တော်တို့ကာလာတူကိုဝင်တန်းနီးဆိုပြီးတော့မှရှိပါတယ်။အဲကာလာတူကိုဝင်တန်းနီးထဲမှာတော့နေ့စတော့စိတ်ခက်ရှိတယ်၊၃လခန့်ထိုးစေးရှိတယ်ပြီးတော့အမျိုးသားအသုံးပြုရတဲ့ condom လို့ကိုဝင်တန်းနီးမျိုးတွေကျွန်တော်ရှိတယ်။နောက်ရက်ရှောင်းတဲ့နီးလိုမျိုးတဘာဝနီးလန်းတွေလည်းရှိပါတယ်။ပြီးတဲ့အခါကျတော့ကာလာရှင်နီးကိုဝင်တန်းနီးဆိုရင်တော့၃လလမောင်းနဲ့ထည့်တဲ့ပစ္စည်းမျိုးသူကတော့၃နှစ်ခန့်၊၄နှစ်ခန့်၊၅နှစ်ခန့်ဆိုပြီးရှိတယ်။နောက်တိုင်နဲ့ထည့်တဲ့ပစ္စည်းကတော့၅နှစ်ခန့်၊၁၀နှစ်ခန့်ဆိုပြီးတော့မှရှိပါတယ်။နောက်တတိယမြောက်အုပ်စုကတော့ရေးဖို့ကိုဝင်တားရဲဆိုပြီးတော့မှရှိပါတယ်။ရေးဖို့ကိုဝင်တားရဲဆိုတော့ကတော့အခုနောက်ပိုင်းမှာလူငယ်တွေတော်များများသိလာကြပြီဖြစ်တဲ့ရေးဖို့ကိုဝင်တားစေပေါ့နော်။ဒါကတော့ချိုတင်တော့သုံးထားရတာမျိုးမဟုတ်ပဲねမမျော်လဲမဲနဲ့အကာအကွယ်မဲ့လင်းဆက်ဆံမှုပြုတ်ပြီးသွားတဲ့နောက်မှာကိုဝင်ရမလာဖို့အတွက်နောက်ကလည်းလိုက်ပြီးတော့အသုံးပြုရတဲ့ရေးဖို့ကိုဝင်တားနီးဖြစ်ပါတယ်ခင်ဗျာ။ဟုတ်
လမောင်းနှဲကိုထည့်ပြီးတားဆက်ချတဲ့နီလန်ဆိုတာစေပညာနဲ့နီးစက်တဲ့သူတွေအတွက်အထူးဆန်းကြီးမဟုတ်ပေမဲ့စေပညာနဲ့အလန့်ကွာဝေးတဲ့သူတွေအတွက်ကတော့ဆန်းသစ်တဲ့နီလန်တစ်ခုဖြစ်နေမှာပါလမောင်းနှဲကိုထည့်ပြီးတားဆက်ချလို့ရတဲ့နီလန်အကြောင်းကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုပြောပါတယ
် Implantness ဆိုတာကတော့လမောင်းနှဲထည့်ထားတဲ့ပစ္စည်းမျိုးပါကျွန်တော်ညာသန်ဆိုဘယ်ဘက်လမောင်းတူလို့အတွင်းသားထဲမှာထည့်ထားလိုက်တယ်ထည့်ထားလိုက်ပြောလို့ရှိရင်သူကသူ့ရဲ့သက်တမ်းအလိုက်ပေါ့၃နှစ်ခန့်၄နှစ်ခန့်၅နှစ်ခန့်ဆိုပြီးတော့မှဟိုသက်တမ်းခံပါတယ်ခင်ဗျာဒီပစ္စည်းကတော့သူဟော်မုန်းထပ်ပါတယ်အဲ့ဒီဟော်မုန်းကိုဖြည်းဖြည်းချင်းထုတ်ပေးပြီးတော့မှသူကမျိုးသမီးရဲ့မမျိုးဦးကိုမကြွေအောင်တားဆီးပြီးတော့မှကိုဝင်တားပေးထားတဲ့နီလန်မျိုးဖြစ်ပါတယ
်တားဆက်ချနီလန်အမျိုးမျိုးမှာတားဆက်ချအောင်ပြုမှုဆောင်ရွက်တဲ့လူဆောင်ချက်တွေတစ်ခုနဲ့တစ်ခုမတူညီကြသလိုငွေကြေးကုန်ကျမှုတွေကလည်းတစ်ခုနဲ့တစ်ခုတူညီမှုမရှိတာကိုတွေ့ရပါတယ်မြန်မာပြည်မှာအများဆုံးအသုံးပြုနေကြတဲ့တားဆက်ချနီလန်အမျိုးအစားကိုမေးကြည့်တဲ့အခါဒေါက်တာဖြူတီဟာကအခုလိုပြောပါတယ
်အချက်လက်တွေအရပေါ့နော်ကျွန်တော်မြန်မာနိုင်ငံမှာဒီအသုံးပြုမှုအများဆုံးကိုဝင်တားနေရ3လခန့်ထိုးဆေးဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့3လခန့်ထိုးဆေးကဆေးကတ်တော့တလို့လဲဟိုနေ့စဉ်ဆေးတောက်နေစရာမျိုးလည်းမလိုဘူး3လမှတစ်ခါ3လမှတစ်ခါဆရာဝန်ဆရာမစီသွားပြီးတော့ဆေးထုတ်လိုက်ရုံပဲဆိုတော့လှုပ်ရှုပ်သက်သာတဲ့အတွက်မျိုးသမီးဒေါက်တာများကအသုံးပြုချပါတယ်။နောက်ပြီးတဲ့အခါကျတော့တို့ကကာလာရှိကွန်ဝင်တာနီကြပြန်တော့လဲနှစ်ရှစ်ခန့်ကွန်ဝင်တာနီဖြစ်တဲ့ဥမာတင်နေတဲ့လူမျိုးပစ္စည်းဆိုရင်တို့ကတအားကြောက်ပါတယ်ပစ္စည်းထည့်ပြီးသွားလို့ရှိရင်ရောဂါဖြစ်မလားကင်ဆာဖြစ်သွားမလားပေါက်ထွက်သွားမလားတကယ်တော့မဖြစ်နိုင်ပေမဲ့တို့ကကြောက်ကြပြီးတော့မထည့်ကြဘူး။အဲ့တော့လမောင်းနဲ့ထည့်ပစ္စည်းကြတော့တို့သဘောကျတယ်ပစ္စည်းထည့်ပြီးသွားလို့ရှိရင်လမောင်းထဲမှာပဲဆန်းလို့ရတယ်အေးအေးဆေးဆေးပဲသဘောကျတယ်ဆိုပေမဲ့ပြဿနာကွန်ကျစိတ်ကပြဿနာနည်းနည်းပေးတယ်ပြတ်သုံးလခန့်ထိုးစေရမျိုးသမီးတွေခြားထဲမှာဆိုရင်အသုံးပြုမှုအများဆုံးဖြစ်နေတယ်လို့ကျွန်တော်ယူဆပါတယ်
တားဆက်ချာနီလန်အမျိုးမျိုးကိုသိရှိအောင်လေ့လာပြီးမိမိတို့နဲ့အကန့်ညီဆုံးနီလန်ကိုရွေးချယ်အသုံးပြုရင်ပြည်ပြည်စုံတဲ့မိသားစုစီမံကိန်းတွေကိုချမှတ်နိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပ
ါဒေါက်တာတန်ဆောစီစဉ်တင်ပြပေးထားတဲ့မြမလူလူနဲ့ကျန်းမာရေးခန္ဓာအပြီးမှာအခုမြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်တိုင်းရင်းဒေသတချို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုထားရှိရေးကိစ္စကြောင့်ပဋိပက္ခတွေဖြစ်ပွားနေပါတယ်ဒီလောက်ရဟာတိုင်းပြည်အတွက်ကောင်းကျိုးတစုံတရာစောင့်ခြင်းနိုင်ပါသလားဒါမှမဟုတ်အကျိုးရုပ်စေနိုင်သလားဆိုတာ1990ပြည့်ရွေးကောက်ပွဲတုန်းကပလဲမြို့နယ် NLD ပြည်သူ့လွှတ်တော်ရွေးကောက်ခံကိုယ်စားလှယ်ဒေါက်တာတင့်ဆွေနဲ့ဦးကျော်စံတာကဆွေးနွေးသုံးသပ်တင်ပြထားပါတယ်ရှင်
ဒေါက်တာဒင်းဆွေခင်ဗျာဆရာနဲ့ကျွန်တော်နဲ့ပြီးခဲ့တဲ့မကြာခင်ကမှမြန်မာနိုင်ငံမှာတိုင်းရင်းသားလူမျိုးစုပြဿနာတွေအကြောင်းကိုဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးချင်တာကလည်းအဲ့ဒါနဲ့ဆက်ဆက်နေတယ်ပြောရင်မှားမယ်မဟုတ်ပါဘူးမြန်မာလွတ်လပ်ရေးပြည်သူ့ကဗိုလ်ချုပ်အောင်ဆန်းရဲ့ရုပ်ထုကိုတိဆောက်ဖို့ကြိုးစားတာနဲ့ပြည်နယ်တချို့မှာကန့်ကွက်တာတွေကြားခဲ့ရပါတယ်အခုနောက်ဆုံးကြားရတဲ့ကြားပြည်နယ်မှာဆိုရင်အကြမ်းဖက်တဲ့ကိစ္စတွေထိဖြစ်လာတယ်လို့သိရပါတယ်ခင်ဗျာဆိုတော့တိုင်းသားရိနေဆက်ဆံရေးနည်းနည်းအကဲဆက်နေတဲ့အချိန်အ တိမ်ဆောက်မဖြစ်အောင်ပိုးစည်းထားရမယ့်အချိန်မှာဒီလိုပြဿနာမျိုးဖြစ်တာဟာနိုင်ငံရေးအတွက်အလားအလာမကောင်းတာဘူးလို့တော့ကျွန်တော်အကြမ်းမြင်မြင်ယူပါတယ်ဆရာရဲ့သဘောထားကိုအကြီးဆုံးပြောပါအောင်ဆရာ
ဟုတ်ကဲ့ခင်ဗျာဒီသတင်းတွေထွက်လာကြတဲ့ကကျွန်တော်လည်းအတော်စိတ်မကောင်းဖြစ်ပါတယ်ဒီဘူဂျောင်းဆန်ယုတ်ခုပဲဖြစ်ဖြစ်တခုခုပေါ့နော်အလုတ်တိုင်တာမှာသဘောမတူလို့ဆန္ဒပြတဲ့ကိစ္စတွေမှာယူသသာစစ်စစ်မှမှမကြိုက်တာကိုမကြိုက်ဘူးထုတ်ဖော်တာကတပိုင်းနဲ့နောက်တခါအခုလိုကာလာမျိုးမှာပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်မှာတက်နေတဲ့အစိုးရနဲ့ဆိုင်တဲ့ဟာကိုနောက်ထပ်အတိုက်ခံလို့ပြောရမယ်အနာမရသေးတဲ့ပါတီတွေကဒါကိုစုပုံမှုဖြစ်ဖြစ်လူစုလူဝေးဖြစ်ဖြစ်မကြိုက်တာကိုဖော်ပြမှုဖြစ်ဖြစ်လောက်တာလည်းပဲမဖြစ်နိုင်ဘူးလားလို့စဉ်းစားတာပေါ့နော်ဒါအခြေခံနှစ်ချက်ပေါ့နောက်တိုင်းသားဒီနေ့ဒီမှာဖြစ်လာတဲ့ကိစ္စကတော့ပို့ပြီးတော့ကျွန်တော်တော့စိတ်မကောင်းစရာလို့မြင်ပါတယ်တကယ်တမ်းပဲမနှစ်မျိုးတဲ့တိုင်းသားလူမျိုးတွေရှိပါလိမ့်မယ်ဟိုအဲ့လိုနေရာမျိုးမှာဘိုးကျောင်းဆန်ဆိုတဲ့အတိုင်းပြည်ရဲ့ဖခင်တိုင်းပြည်ရဲ့ပြည်သူ့ကရုပ်ထုကိုတည်ထားခြင်းတည်အောင်လုပ်ခြင်းဟာဒေသခံတွေနဲ့ညှိနှိုင်းမှုပြည်လဲအောင်လုပ်မှုတွေလိုအပ်သလားလို့လည်းကျွန်တော်ယူဆတယ်ချုပ်ပြောရရင်တော့မဖြစ်တဲ့ဓာတ်တွေဖြစ်နေသလားလို့ကျွန်တော်တန်တရားရှိပါတယ
်ဟုတ်ကဲ့နှစ်ချက်ကျွန်တော်ကပြန်လည်ဆွေးနွေးခြင်းပါတယ်ပထမတစ်ချက်ကတော့ဘူကြောင်ဆန်းရုပ်ထုထားတာနဲ့ပတ်သက်ပြီးတော့အနာရနေတဲ့အစိုးရမလို့ဆိုပြီးတော့မလိုလားတဲ့အင်းအစရဲအတိုက်ခံတွေဘက်ကလုတ်တယ်ဆိုရင်ပြီးမှမှဒီလိုဖြစ်ပြန်တဲ့တိုင်းရင်းသားပြည်နယ်မှာလုတ်တယ်ဆိုတော့တမင်းသွေးထိုးဆွာပေးသလိုဖြစ်လေသလားနောက်တစ်ခုကတိုင်းရင်းသားတချို့ကပြောပါတယ်ဒီကိစ္စကိုကန့်ကွက်တဲ့လူတချို့ကလည်းဘိုးကျောင်းအဆောင်ကိုမလေးစားလို့မဟုတ်ပါဘူးဆိုပြီးတော့ပြောတာလည်းကြားရတယ်ဆရာအဲ့ဒါကြတော့ဒီအချိန်မှာဓာတ်ထက်အရေးကြီးတာလုတ်စရာမရှိဘူးလားအဲ့ဒါလည်းမေးစရာတစ်ခုရှိမယ်လို့ထင်တယ်ဆရာ
ဟုတ်ကဲ့ခင်ဗျဒီနေရာမှာကျွန်တော်နောက်ဆုံးဖြစ်တဲ့ကြားပြည်နယ်ပေါ့ပြပီနေဟာဟိုပြီးနေတဲ့မှာထူကြတဲ့ပြီးနေတခုဖြစ်ပါတယ်အရွယ်စားအတမှာသေးပါတယ်အဲသမိုင်းကြောင်းရပြည်ရင်ကိုလိုနီခေတ်မှာမြန်မာနိုင်ငံနဲ့အပြိုင်ဖြစ်ခဲ့တဲ့နေရာဒေသတခုဖြစ်ပါတယ်အဲ့တော့ဒီအခြေခံနှစ်ချက်ပေါ်မှာကျွန်တော်ပြီးခဲ့တဲ့2015ရော2009ခုနှစ်ရွေးကောက်ပွဲတွေကြည့်လို့ရှိရင်ဒီနေရာသေးသေးလေးမှာအမတ်ဥယျာဉ်ဒါအချိုးကျရာဆိုအမတ်ဥယျာဉ်များတော့ဒီကြက်ခိုင်ဖုံမျိုးရေးပါတီကအဲ့ဒီနေရာမှာတကယ်လူကြီးဆိုတဲ့ပုဂ္ဂိုလ်ကြီးအောက်ပြီးတော့ရုပ်ကပုံဝင်ရတယ်ဒီနေရာပြင်ကရားလူဒေသမှာအရေးအတွက်ကိုကြည့်ပြီးတော့ရောနောက်တစ်ခါဒေသခံလူတွေရဲ့အရေးအတွက်နေပါမှုကိုကြည့်ပြီးတော့အသုံးချခြင်းနဲ့နိုင်ငံအင်အားစုတွေလည်းရှိတယ်လို့ကျွန်တော်ကတော့မြင်တယ်ခင်ဗျဒါကတော့တစ်ချက်ပေါ့နော
်ဟုတ်ကဲ့
နောက်အရင်မွန်ပြည်နယ်မှာဘူကြောင်းဆန်းနာမည်နဲ့တရားကိစ္စတွေရောဖြစ်ခဲ့ပြီးသားအဲ့လိုနှုတ်လက္ခဏာပြတဲ့တင်းနေထွက်ခဲ့တဲ့အပေါ်မှာဆက်ပြီးတော့လှုပ်လာခြင်းဟာတကယ်တော့နှစ်ခါပြန်စဉ်းစားမယ်ကိစ္စတွေလိုအပ်ခဲ့လားလို့ကျွန်တော်ကဟိုဆွေးနွေးပါတယ်ခင်ဗ
ျဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါပြောချင်ပါတယ်ဒီအချိန်မှာလှုပ်ဖို့လိုသလားနောက်တစ်ခုကဒီလှုပ်တယ်ဆိုတာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကမူအနေနဲ့ချမှတ်တာလားသူတို့မဟုတ်ဒေသအာဏာပိုင်တွေကအများအတင်းတွန်းပြီးတော့လှုပ်ချင်သလားသူတို့ရဲ့အာဏာကြီးစုမှုကိုပြချင်တဲ့သဘောနဲ့လှုပ်လေသလားအဲ့လိုလုတ်တယ်ဆိုရင်တော့ဒါမလုတ်တဲ့ခြေလှမ်းလိုပဲထင်ပါတယ
်ကျွန်တော်လည်းသဘောတူတယ်။ဘာကြောင့်လဲဆိုတော့ NLD ပါတီဟာ1988ဦးကျော်မူကြီးအပြီးမှာပေါ်ထွက်လာတဲ့ပါတီကြီးဒီထက်မှာလူမျိုးစုံအသိပညာမျိုးစုံခြေကမျိုးစုံကလူတွေပါတဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့တော့အဲ့ဒီတည်းမှာတချို့ကလည်းဒီ activist လို့ခေါ်ရတဲ့လှုပ်ရှားတက်ကြွတဲ့အလုပ်မျိုးကိုအတားမှစိတ်ထက်သန်တဲ့လူမျိုးတွေရှိတယ်လူစုလူဝေလှုပ်ခြင်းတဲ့ဟာခင်ပေါ်စေခြင်းတဲ့ဟာကိုအတန်တဲ့လူတွေလည်းရှိတယ်။အဲ့လိုရှိတဲ့နေရာမှာကျွန်တော်မြင်တာကတော့တာဝန်ရှိတဲ့ခေါင်းဆောင်ပိုင်းကထိန်းချုပ်မှုလုပ်ပေးနိုင်မှသာလျှင်အကျိုးနဲ့အဆိုးကိုမျှတတဲ့အဆုံးဖြတ်ချက်ကိုရပါလိမ့်မယ်။ဒါကြောင့် NLD ပါတီအနေနဲ့ဒီဟာတွေကိုကြီးကြပ်ကုကဲဖို့လမ်းညွှန်ဖို့ညွှန်ပြဖို့များလိုအပ်ချက်များရှိနေသလားလို့ကျွန်တော်ထင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့တချို့ကလည်းဒီဘိုးကျောင်းအောင်ဆန်းကျေးရုပ်ကိုရုပ်တုကိုဒီနေရာတကာမှာလှုပ်ဖို့ကြိုးပမ်းနေတဲ့လူတွေဟာဒေါအောင်ဆန်းစုကြည်အလိုကြများလှုပ်လေသလားဆိုပြီးတော့ဝေဖန်သုံးသပ်ကြတာရှိပါတယ်ရှင်းနိုင်လား
အဲပြောရတာတော့မှန်ပြီပြောရတာဆိုတော့ကျွန်တော်တို့ကသုံးသပ်ချက်ကမှန်ကောင်းမှမှန်ပဲသို့သော်ခုနကတော့ကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပေါ့သူလူတွေကလည်းအမျိုးမျိုးရှိတာကိုဆိုတော့မျက်နှာလူမျက်နှာလှုပ်ချင်တဲ့လူလည်းရှိမယ်နောက်တစ်ခါ ဒီဟာပဲလုတ်လုတ်ချင်တဲ့လုတ်တက်တဲ့လူမျိုးပေါ့နော်တကယ်နိုင်ငံရေးမှာအရေးကြီးတဲ့အဲကိစ္စတွေကဘာလဲလို့မတွေးတတ်ဘူးပေါ့အခုဆိုရင်2019ဆိုတော့2020ယူကောက်ပွဲကိစ္စကိုလည်းဟိုကြိုးပြီးတော့မြင်ဖို့လိုတယ်နောက်တစ်ခါလက်ရှိပြောင်းလဲနေတဲ့ကိစ္စပေါ့နော်အဲ့ဒီဟာဒီပုံမှန်လည်းအာယုံဆိုင်တဲ့နဲ့တီးတဲ့အရေးကြီးတာတွေအများကြီးရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျအခုဆိုဖွဲ့စည်းပုံပြင်ဆင်ရေးကိစ္စအလားတူပဲတီထောင်ရေးကိစ္စတွေမှားတာတွေကိုဟိုမှောင်ပြင်တဲ့ကိစ္စတွေလုံးသိနေအဲ့ဒီရုပ်ထုကိစ္စဟာအတန်တင်းလောက်ပဲကျွန်တော်လုံးသိနေအကျိုးနဲ့နောက်ဆက်တွဲဖြစ်တာကိုချင်းချင်းနိုင်မှသာလျင် NLD ဟာပို့ပြီးတော့ရေရှည်ကောင်းမယ်နောက်တစ်ခါတင်းငင်းချင်းကျက်တဲ့ပါတီဖြစ်အောင်ကြိုးစားဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့နောက်တစ်ခုကျွန်တော်စဉ်းစားမိတာဗိုလ်ချုပ်အောင်ဆန်းဟာ NLD တပါတီရဲ့ပိုင်နာမဟုတ်ဘူးဆရာ။ပြည်တော်စုတစ်ခုလုံးပိုင်နေဆရာ
။မှန်ပါတယ်ခင်ဗျာ
။ဆိုတော့
အဲ့ဒါလည်းအများကြီးကြည့်ပါလေ။အဲပြည်တော်စုတစ်ခုလုံးရောအရက်သားတွေမကဘူးဟိုတက်မလို့ကိုနိုင်ငံလည်းပိုင်တယ်လို့ပြောရမှာပေါ့နော်။ဒါတော့ဟိုအလုံးနဲ့ဆိုင်တဲ့ကိစ္စမှာဒုပါတီကပဲဆိုတဲ့အယူဆမျိုးဟာကျင်းမြောင်းတယ်လို့ကျွန်တော်ယူဆတယ်
ဟုတ်ကဲ့အဲ့ဒီတော့ပိုကြောင်ဆန်းယူတုကိုပြပြီးတော့ NLD မဲနိုင်ရေးအတွက်လုတ်တယ်ဆိုရင်တော့ဒါဟာသိမလုတ်သင့်တဲ့ပြန်စဉ်းစားမယ့်ကိစ္စတခုပေါ့ဆရာကြီ
းကျွန်တော်အဲ့ဒါလည်းသဘောတူပါတယ်အဲ့လိုတော့မဖြစ်တယ်ဘူးဟိုကိုပါတီကိစ္စရတယ်မကဘဲနဲ့ပိုကြောင်ဆန်းရဲ့ဂုံသိခါဂုံရှင်ကိုပါကျွန်တော်တို့ကကြည့်ကြရမှာဒီတိုင်းတပီလုံးနဲ့ဆိုင်နေလူအလုံးနဲ့ဆိုင်နေကိစ္စကိုကျွန်တော်တင်းကိုပေးရမှာသူများကနေပိုကြောင်ဆန်းကိုချီးမြှောက်ရင်ကျွန်တော်တို့ကဘေးကနေအလာလက်ခုတ်တီအားပေးပြီးတော့ဝမ်းမြောက်မုဒိတာဖြစ်ရမယ်ကိစ္စပေါ့နော်အဲဒို့မဒို့ဆိုတဲ့အယူဆမျိုးတော့ဟိုကျင်းတဲ့နိုင်ငံရေးအမြင်ပဲဖြစ်ပါတယ
်ဟုတ်ကဲ့တစ်သလုံးဘိုးကျောင်းအဆောင်ကိုတပြည်လုံးလေးစားလာကြတာအခုအဲ့လို NLD ဖော်ဝင်တချို့ပဲထားပါတော့သူတို့တွေရဲ့လူရကြောင်ဘိုးကျောင်းပါသိခါကြားမယ်သဘောမျိုးဖြစ်နေတာတော့လုံးဝမလိုလားတဲ့ကိစ္စပဲပေါ့ဆရာ
ကျွန်တော်လည်းတော့စိတ်မကောင်းဖြစ်ပါတယ်ဟိုပါတီတွေကဒုတိယနဲ့ပထမအကတော့ဘိုးကျောင်းအောင်ဆိုင်ရဲ့အကုန်ရှိနောက်တစ်ခါအားလုံးချုပ်လိုက်လို့ရှိရင်ကျွန်တော်တို့တိုင်းပြည်ရဲ့ဟိုတွေ့စီညီညွတ်မှုသဘောထားပြည်ပြမှုလမ်းကြောင်းပေါ်မှာဒါအဟံဒါတစ်ခုများတော့ဟိုဖြစ်ကောင်းဖြစ်လာမယ်ဒါစိတ်မကောင်းစရာတစ်ခုဖြစ်ပါတယ
်ဟုတ်ကဲ့နောက်ဆုံးအဲကရားကိစ္စမှာဆိုလို့ရှိရင်အောက်ခြေအနာပိုင်းရဲ့ကင်တွယ်ပုံကလည်းအတော်လေးလွဲနေတယ်လို့ကျွန်တော်သုံးသပ်မိပါတယ်
အဲ့ဒါမျိုးလည်းပဲတရကမြုံများစွာပေါ့နော်ဒီ NLD ဆိုတဲ့မှာဖြစ်ခဲ့ပါတယ်ကြောင်းသားတွေကိစ္စရောဟိုတရင်နောက်တွေကိစ္စရောဟိုစသဖြင့်ပေါ့နော်ဟိုအစိုးရကတော့အစိုးရနဲ့ဒီအောင်လို့ရတာတော့မှန်ပါတယ်နောက်တစ်ခါအစိုးရလို့ပြောတော့လည်းပဲပြီးတဲ့ကိစ္စတွေမှာဟိုမဆွတ်နိုင်တာလည်းမှန်တယ်နောက်ဒီတဲ့မှန်တာတစ်ခုကတော့ဝန်တန်းနေပေါ့ဒီအနှစ်နှစ်လာလာကဒီတိုက်ကြီးလာစားစားပြီးတော့ဝန်တန်းတွေပါနိုင်ငံရေးသိစိတ်တက်ရောခေအပြောင်းလဲစိတ်တက်ရောမှာလိုက်မပြီးပဲနဲ့အဲတို့လောရမှာလုံမယ်တို့ဖမ်းစရာရှိတယ်ဖမ်းမယ်ဆွဲချစရာရှိဆွဲချမယ်ဆိုတဲ့အကျင့်ဟလာဟိုခြားစားလက်စားအပေါ်ပေါ်ပေါ့ဒီဟာတွေလည်းမပြောက်သေးတော့ကဒီတန်းနေပါ energy ဒီအစိုးရကခံနေရတယ်ရှောင်လို့လည်းမရဘူးညင်းလို့မရဘူးပေါ့နော်အဲဒီဟာတွေပါ energy party energy အစိုးရကကြည့်တယ်နဲ့လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဆိုတော့ဆရာဒီဘက်ကဘုဒ္ဓရုပ်ထုထားစီရေးကိစ္စကိုဇွတ်ဆက်ပြီးတော့လုပ်နေကြမှာဆိုရင် NLD အစိုးရနဲ့တိုင်းဒေသတွေရဲ့ပွဲပြားမှုကဘယ်လောက်ထိရိုက်ခတ်သွားနိုင်မထင်ပါလဲ
အထင်အငေါ်တစ်ခုလို့ပြောရမှာပေါ့သို့သော်လည်းပဲတိုင်းဒေသဘက်ကရောဒီ NLD ဘက်ကရောလာအမျိုးမျိုးကြီးတဲ့သိက္ခာစိတ်ရှိနိုင်စွာရှိတဲ့ခေါင်းဆောင်တွေလည်းရှိပါတယ်ဒါကြောင့်ကျွန်တော်မြင်တာကတော့ဟိုအရေးကြီးဆုံးကတိုင်းသာပြည်စည်းညီညွတ်ရေးနယ်တာပြည်တော်စုကြီးမပြုံကိုယ်ရေးဆိုတဲ့ကိစ္စပေါ့နော်ဒါစစ်တပ်ရဲ့အတုံးတို့မှာပဲသို့တော်လည်းပဲဒါမှန်ပါတယ်ဒီအတွက်ကတော့အပြန်လမ်းပေါ့နော်အစိုးရဘက်ကဖြစ်ဖြစ်အဲဗမာလိုပြောတဲ့ဘက်ကဖြစ်ဖြစ်တပ်မတော်စစ်တပ်ဘက်ကပဲဖြစ်ဖြစ်တိုင်းသာဘက်ကဖြစ်ဖြစ်အမျိုးမျိုးကြီးတဲ့ခေါင်းဆောင်တွေကအာဒီဒီမိနိုင်မှုပေါ့ဆွေးနွေးမှုဒီဒီလုံမှသာလျင်အလုံးဟိုတိုက်ပြီးတော့ကျွန်တော်ကောင်းပါပြီ
။သွားရရှင်ပါခင်ဗျာ။တကယ်တော့ဗိုလ်ချုပ်အောင်ဆန်းဆိုတာဟာပြည်ထောင်စုသားအလုံးရဲ့ရင်ထဲအသက်ထဲမှာစီးပီးသားဖြစ်ပါတယ်။ဒါကမှပါတီတစ်ခုရဲ့အကျိုးစီးပွားအတွက်ဗိုလ်ချုပ်အောင်ဆန်းရုပ်တုကိုအတင်းအဓမ္မတိုင်းရင်းသားဒေသတွေမှာလက်ခံစည်းခြင်းဟာကောင်းကျိုးတစုံတရာမရှိနိုင်တဲ့အပြင်ဆိုးဖြစ်တွေသာများလာလိမ့်မလားဆိုတာကိုအလေးနဲ့စဉ်းစားသင့်ပါကြောင်းပြောကြရင် Good Vibes အစီအစဉ်ကိုဒီမှာတင်ဒီကုန်းချလိုက်ပါတယ်ခင်ဗျာ။ကျေးဇူးတင်ပါတယ်။
ဦးကျော်စန္ဒာရဲ့မြန်မာအရေးသုံးသပ်ချက်ကိုနှာစင်ရအပြီးမှာတော့လာမယ့်စနေညတိုင်းလီလိုင်းစီစဉ်မှာဘာတွေဆွေးနွေးကြမလဲဆိုတာကိုအတိပေးပါရစေရှင
်။ဒေါ်ရရှင်များရှင်အခြေခံဥပဒေရေးရာကျွမ်းကျင်သူဖြစ်ထင်ရှားတဲ့ရှင့်နေကြီးဦးကိုလီတက်ဖြတ်ခံရမှုအတွက်တောက်ကြနေမှာအပြည့်အစင်ချက်ချမှာဖြစ်ပါတယ်။နှစ်နှစ်လောက်ကြာနာစစ်ဆေးခဲ့တဲ့တရားခွင်ကထွက်ပေါ်လာတဲ့ဆုံးဖြတ်ချက်ဟာဦးကိုလီအတွက်တရားမျှတမှုစောင့်ကျင်းပေးနိုင်ခဲ့ပါလား။တသက်နဲ့တကူမကြားဘူးတဲ့တရားရုံးအမိန့်တွေကြားနေရတဲ့ဆိုပြီးသမ္မတကိုယ်တိုင်ဝေဖန်ခဲ့ဘူးတလို့တရားစင်ရေးစနစ်နဲ့ဥပဒေအထက်ဩဇာရှိသူတွေရှိနေတုံးမယ်လို့လည်းမကြာခဏဝေဖန်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစင်ရေးမှာနမူနာကောင်းတစ်ခုဖြစ်ခဲ့ပါရဲ့လားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-32-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ VOA ဒိုင်းလေးလိုက်စီစဉ်ကိုအပတ်စဉ်အင်္ဂါနေ့စနေညတွေမှာတိုက်ရိုက်တင်ဆက်ပေးနေပါတယ်။စနေညတိုင်းလေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ရင်းနဲ့အခုဆက်ပြီးတော့တပတ်အတွင်းအားကစားသတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ကိုရနိုင်စုစည်းတင်ပြပေးထားပါရဲ့ရှင
်။ဟုတ်ပါပါကျွန်တော်ရနိုင်ပါVOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ England Premier League မှာတော့ Manchester City ဇင်းက Chelsea ကို 6-0 ဂိုးရှိနေနိုင်ပြီးတော့ရာထိတ်ကိုတက်သွားပါတယ်။ UEFA ဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Alexander Seferin ကိုတော့ UEFA ရဲ့ဥက္ကဋ္ဌဖြစ်တဲ့နောက်တစ်ကြိမ်ထပ်ပြီးတော့ရွေးချယ်လိုက်ကြပါတယ်။ဂျော်ဒန်နိုင်ငံမှာကျင်းပတဲ့ကမ္ဘာ Nations League ပြိုင်ပွဲမှာတော့ American ကနာမည်ကြီး Nations League ကစားသမား Lindsey Vonn ကခြေစိတ်ရသွားပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ။England Premier League မှာတော့ Manchester City က Chelsea ကို 6-0 ဝက်တွင်းပြီးတော့မပေးစရာထိတ်ကိုတက်သွားပြီဖြစ်ပါတယ်။အနည်းငယ်နည်းနည်းကကစားခဲ့တဲ့ပွဲမှာ Man City က Chelsea ကို 6-0 ဂိုးမရှိနဲ့နိုင်သွားတာပါ။ပထမပိုင်းမိနစ်30မတိုင်ခင်မှာပဲ Man City က 4 ဂိုးတွင်းခဲ့ပြီးတော့ဒုတိယပိုင်းမှာနောက်ထပ် 2 ဂိုးထပ်သွင်းလို့နောက်ဆုံးမှာ Man City က 6-0 ဂိုးမရှိနဲ့အပြတ်အသတ်နိုင်ရသွားတာပါ။ Man City အတွက်ဂိုးတွေကတော့ Aguero က 3 ဂိုး၊ Sterling က 2 ဂိုး၊ Gundogan က 2 ဂိုးတွင်းခဲ့တာပါ။အဂွေရိုအတွက်တော့ဒါဟာပရီးမီယာလိဂ်မှာ hat-trick 17ကြိမ်မြောက်ရတာဖြစ်ပြီးတော့အင်္ဂလန်တိုင်းစင်မူဟောင်း Alan Shearer အများဆုံးတင်ထားတဲ့စံချိန်နဲ့တူသွားခဲ့ပါတယ်။ Chelsea ကို 6-0 ပြတ်နိုင်လိုက်တာနဲ့ပတ်သက်ပြီး Man City နီးပြ Guardiola ပြောတာကတော့
"Oh, we play good the four times the first four times we arrived, we scored 3 goals. Sergio missed one, but after he made an incredible goal and it was not easy because Chelsea demanding a lot."
ကျွန်တော်တို့ခြေစွမ်းပြနိုင်ခဲ့ပါတယ်။ကျွန်တော်တို့ penalty area တဲကိုပထမ၄ချိန်ထိုးဖောက်တာမှာ၃ဂိုးသွင်းနိုင်ခဲ့ပါတယ်။ Chelsea နဲ့ကစားရတာမလွယ်ပါဘူး။အထူးသဖြင့်၆ဂိုးသွင်းနိုင်မှုကမလွယ်ပါဘူး
။ Man City ကိုဂိုးပြတ်ရှုံးခဲ့တာနဲ့ပတ်သက်ပြီးနီးပြ။ Sarri ကတော့
"No, because today I didn't see my football." So no.
ကျွန်တော်ကစားခြင်းနဲ့ပုံမျိုးမတွေ့ခဲ့ရပါဘူး။အစားပိုင်းတုန်းကတော့ကစားခြင်းနဲ့ပုံမျိုးရခဲ့ပါတယ်။ဒါပေမဲ့ဘာဖြစ်လို့လုံးမဖြစ်သလဲဆိုတာကိုစဉ်းစားမှာပါ။လွယ်တော့မလွယ်ပါဘူး။အစပိုင်းတုန်းကကျွန်တော်တို့ကအိမ်ကွင်းမှာတဲ့အဝေးကွင်းမှာကစားတာပိုကောင်းပြီးတော့အခုကျတော့ကြောင်းမြန်ဖြစ်နေပါလေ။ဘာဖြစ်လို့ဒီလိုဖြစ်တယ်ဆိုတာကိုတော့အဖြေရှာမှာပါ
။ဒီတစ်ပတ်မှာလီဗာပူးကလည်းဘန်လီကို 3-0 ကိုမရှိနဲ့နိုင်ပြီးမန်စီးတီးက Chelsea ကိုဂိုးပြတ်နိုင်တဲ့အတွက် Chelsea နဲ့လီဗာပူးတို့ဟာ65မှတ်စီနဲ့အမှတ်တူနေပြီးမန်စီးတီးကဂိုးကွာခြားချက်အသာနဲ့အဆင့်1ဖြစ်နေပါလေ။ဒါပေမဲ့လီဗာပူးအသင်းကတော့တပွဲရှော့ကန်ထားတာဖြစ်ပါလေ။ဒီတစ်ပတ်မှာနောက်ထပ်အပြောင်းအလဲတစ်ခုကတော့ Manchester United အသင်းအဆင့်၄နေရာကိုတက်လာခဲ့တာဖြစ်ပါတယ်။ Mourinho လက်ထက်နောက်ဆုံးပွဲစဉ်မှာအဆင့်၄နေရာနဲ့ဆက်တမတ်ကွာနေတာကနေ Manchester United အသင်းဟာယာယီနီးပြတဲ့လက်ထက်မှာတော့ရှုံးပွဲမရှိသေးဘဲအဆင့်၄နေရာကိုရောက်လာခဲ့ပြီဖြစ်ပါတယ်။ Man United ဟာဒီတစ်ပတ်မှာတော့ Fulham ကို 3-0 ဂိုးမရှိနဲ့နိုင်ပြီးတော့26ပွဲမှာ51မှတ်နဲ့ Chelsea နဲ့ Arsenal ကိုကျော်ပြီးတော့အဆင့်၄နေရာကိုရောက်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။ပေးမှာကစားတဲ့မက်ဒရစ်ဒါဘီမှာတော့ Real Madrid အသင်းနိုင်ပြီးတော့ Barcelona က Athletic Bilbao နဲ့တီးချသွားပါတယ်။ Atletico Madrid နဲ့ Real Madrid တို့စနေနေ့ကကစားခဲ့ကြပြီးတော့ Real က Casemiro, Ramos နဲ့ Gareth Bale တို့ရဲ့ဂိုးတွေနဲ့၃ဂိုးတကွနဲ့နိုင်သွားပါတယ်။ Bale အတွက်တော့ဒါဟာ Real Madrid အတွက်ဂိုး100မြောက်ဂိုးလည်းဖြစ်ပါတယ်။မ ဘတ်စလိုနာကတော့ဒီတစ်ပတ်မှာဘီလ်ဘောနဲ့ဂုံရှိပြေကျသွားပါတယ်ရီယယ်ဟာဒီပွဲနိုင်လိုက်တာကြောင့်အမပေးစရာမှာအဆင့်နဲ့နေရာကိုတက်လာခဲ့ဖြစ်ပါတယ်ခင်ဗျာဥရောပဘောလုံးဖွဲ့ချုပ်ကတော့လက်ရှိဥက္ကဋ္ဌအလက်ဇန်ဒါဆက်ဖရင်ကိုဥက္ကဋ္ဌအဖြစ်နောက်တစ်ကြိမ်ဆက်ပြီးတော့မဲပေးရွေးချယ်လိုက်ကြပါတယ်အခုလအစောပိုင်းမှာမဲပေးခဲ့ကြတာမှာခန့်ကွက်သူမရှိဘဲသူ့ကိုဆက်ပြီးတော့ဥက္ကဋ္ဌအဖြစ်နဲ့ဆက်ပြီးတော့ရွေးချယ်လိုက်ကြတာဖြစ်ပါတယ်ခင်ဗျာဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့ကဖလာမင်ဂိုအသင်းရဲ့လူငယ်လေးချင်းရဲ့ကွင်းမှာပြီးခဲ့တဲ့တောက်ကြနေ့ကမီးလောင်ကျွမ်းခဲ့တာကြောင့်လူ၁၀ယောက်သေဆုံးသွားခဲ့ပါတယ်သေဆုံးသွားတဲ့သူတွေဟာဖလာမင်ဂိုအသင်းကလူငယ်ကစားသမားတွေဖြစ်ကြပြီးတော့နောက်ထပ်၃ယောက်လည်းဒဏ်ရာရသွားတယ်ဆိုပြီးတော့ပြောပါတယ်သေဆုံးသွားတဲ့သူတွေဟာအသက်၁၄နှစ်ကနေ၁၆နှစ်အရွယ်လူငယ်တွေဖြစ်ကြတယ်ဆိုပြီးတော့လည်းအသင်းကပြောပါတယ်ခင်ဗျာအင်္ဂလိပ်ရေလချမှာလင်းပြကြသွားတဲ့အထည်ပါသွားတဲ့အာဂျင်နီးနားတိုက်စစ်မှုအီမီလီယာနိုဆာလာရဲ့ရုပ်လောင်းကိုရှာဖွေတွေ့ရှိပြီးဖြစ်ပါတယ်။ရှာဖွေကယ်ဆယ်ရေးဖွဲ့တွေကအဲ့ဒီပြကြသွားတဲ့လင်းကိုဖေဖော်ဝါရီ3ရက်နေ့ကပြန်တွေ့ခဲ့တာပါ။အဲ့နောက်6ရက်နေ့ကဒီလင်းထဲကရုပ်လောင်းတစ်ခုကိုတွေ့ရှိခဲ့ပြီးတော့အဲ့ဒီရုပ်လောင်းဟာဆာလာရဲ့ရုပ်လောင်းဖြစ်တယ်ဆိုပြီးတော့တည်ပြုခဲ့ကြပါတယ်။ပရီးမီးယားလိဂ်ကာဒစ်အသင်းကပြင်သစ်ပထမတန်းကနောင့်စ်အသင်းမှာကစားနေတဲ့ဆာလာကိုပေါင်15သန်းနဲ့ဒီဆောင်ရည်ပြောင်းရွှေ့မှာဝယ်ယူခဲ့တာဖြစ်ပြီးတော့ပြီးခဲ့တဲ့ January 21ရက်နေ့ကတော့ပြင်သစ်နိုင်ငံကနေဗြိတိန်ကိုအသွာအင်္ဂလိပ်ရေလက်ကြားမှာပြတ်ကျခဲ့တာပါဒီလေရင်ကိုမောင်းတဲ့လေရင်မှု David Ebbinson ရဲ့ရုပ်လောင်းကိုတော့အခုချိန်ထိရှာလို့မရသေးပဲကမ္ဘာကျော်ဘောလုံးသမားတွေကလည်းအလူငွေလူတန်းပြီးတော့သူ့ရဲ့ရုပ်လောင်းကိုပြန်ရှာတွေ့နိုင်ဖို့အတွက်ကြိုးပမ်းနေကြပါတယ်ခင်ဗျာဆွေဒင်နိုင်ငံမှာကျင်းပတဲ့ကမ္ဘာနှင်းလျှော်စီးပြိုင်ပွဲမှာတော့ American ကနာမည်ကြီး Lindsey Vonn ဟာတတိယကျေးဇူးတင်ရပြီးတော့သူ့ရဲ့ကစားသမားဘွားကိုအဆုံးသတ်လိုက်ပြီးဖြစ်ပါတယ်။တနင်္ဂနွေနေ့ကကျင်းပတဲ့အမျိုးသမီး Downhill Alpine Nationalsy ပြိုင်ပွဲမှာသူမဟာတတိယရခဲ့တာပါ။ဒီပွဲမှာတော့ Slovenia က Eka Suhak ကပထမအဆင့်စိတ်ရသွားပြီးတော့ Switzerland က Corinne Sutter ကတော့ဒုတိယငွေစိတ်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်စီစဉ်တင်ဆက်ပေးထားတဲ့တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ကြကြရတာပါရှင်။ VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်သစ်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်တယ်လို့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်။ခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါရှင
်။မက္ကဆီကိုနိုင်ငံရဲ့နေဆက်မှာတားဆီးတွေကိုကန့်သတ်နဲ့ဆောက်လုပ်သွားဖို့အမေရိကန်လွှတ်တော်အမတ်တွေချရရှိထားတဲ့သဘောတူညီချက်ကိုသမ္မတဒေါ်နယ်ထရန့်ကသဘောမကျတဲ့အကြောင်းပြောဆိုထားပါတယ်။ဒါပေမဲ့လည်းအခြေတင်ရင်းကုန်ပြီးနောက်တစ်ချိန်ဆိုးရလုပ်ငန်းတွေရပ်ဆန့်ရမယ့်အလားအလာမျိုးမမြင်တဲ့အကြောင်းလည်းပြောဆိုထားတာပါ။ရှေ့လယ်ပိုင်းဆိုင်ရာနိုင်ငံတကာညီလာခံတစ်ခုကိုအမေရိကန်နဲ့ပူးတွဲပြီးပိုလန်နိုင်ငံကဝါဆောမြို့မှာဒီကနေ့စတင်ကျင်းပနေပါဗျာ။ညီလာခံအစည်းအဝေးမရေမရာဖြစ်နေတဲ့အတွက်ညီလာခံကရက်လက်တွေခံခံမှမှထွက်ပေါ်လာနိုင်မှမလားဆိုတာတန်တရားတွေလည်းထွက်ပေါ်နေကြပါ။ထိုင်းဝန်ကြီးချုပ်သိွေချဲမဲ့ရွေးကောက်ပွဲမှာတော်ဝင်မိသားစုဝင်တူကိုပါတီကိုစားပြုရှင်ပြိုင်မှုအမည်စရင်တင်သွင်းခဲ့တဲ့နိုင်ငံရေးပါတီကိုဖျက်သိမ်းပေးရေးရွေးကောက်ပွဲကော်မရှင်ကခြေခံဥပဒေဆိုင်ရာတရားရုံးကိုဒီကနေ့ပဲရှောက်ထားလိုက်ပါဗျာ။ထိုင်းနိုင်ငံရဲ့စီမင်းခံပရင်းစင်းနဲ့ဒီမိုကရေစီနည်းကြအစိုးရကိုရွေးချယ်တဲ့စနစ်မှာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တယ်ဆိုပြီးထိုင်းရဆာချက်ပါတီကိုဖျက်သိမ်းပြီးဖို့ကော်မရှင်ကတိုင်ကြားလိုက်တာပါ။ကယားပြည်နယ်လွယ်ကော်မြို့မှာဗိုလ်ချုပ်အောင်ဆန်းရုပ်ထုစိုက်ထူတာကိုကန့်ကွက်ဆန္ဒပြခဲ့ကြတဲ့ကရင်တီတိုင်းရင်းသားတွေကိုအာဏာပိုင်တွေကဖမ်းဆီးရေးယူပြီးအင်အားသုံးနှိမ့်နှင်းနေတဲ့လူရက်တွေကိုရပ်တန့်မှုကုလသမဂ္ဂလူ့ခွင့်ရေးဒုကိုယ်ဆေကတောင်းဆိုလိုက်ပါတယ်။ရဲတပ်ဖွဲ့ကရောဘာဂျီဆန်သုံးနေနေခဲ့တဲ့အတွက်ဆန္ဒပြသူ20လောက်ထိခဲ့တဲ့တန်ရရခဲ့ပြီးနောက်မှာပဲမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂဒုက္ခစေရန်ဟီလီကကြေညာရေးထုတ်ပြန်ပြောဆိုလိုက်တာပါ။အဆိုအရကလူနည်းစုတွေရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးဖို့တိုင်းပြည်ညီညွတ်ရေးနဲ့ငြင်းချမ်းပြီးဒီမိုကရေစီရရှိရေးဆောင်ရွက်ဖို့ပြက်ကွက်တဲ့နောက်ထပ်ဆန္ဒမူနာတစ်ခုဖြစ်တဲ့အကြောင်းလဲကြေညာချက်မှာဒုက္ခစေကပြောဆိုထားပါတယ်။ငြင်းချမ်းစွာစုဝေးတဲ့သူတွေရဲ့အခွင့်အရေးကိုလေးစားလိုက်နာဖို့လဲမြန်မာအစိုးရကိုတိုက်တွန်းထားတာပါ။
တဲ့ချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးခဲ့တာပါရှင်ဒီကနေ့ညပိုင်းအစည်းအဝေးထုတ်လုပ်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတတ်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝီလျံအန်ဒရီဖြစ်ပါတယ်မနေ့ပြန်ကြတာပြီးနေ့မနေ့ဖက်6နာရီကနေ9နာရီထိအစည်းအဝေးတွေထဲမှာတော့ဥကျော်စန္တာရဲ့မြန်မာရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစည်းအဝေးပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ရှင်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေကျမများသတင်းအောင်ပါThank you.
This program has come to you from the Voice of America, Washington.